Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်ရရှင် VOA American အတန်ရဲ့2022ခုနှစ်ဇန်နဝါရီလ24ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမျိုးတော် Washington DC ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ1925.32နဲ့လိုင်းလက်မီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးပါမယ်ရှင် Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်စင်တာစီးရင်အချက်အလက်တွေအရတက္ကသိုလ်လုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူသန်း100ပြည့်တော့မှာဖြစ်ပါတယ် COVID-19 ကြောင့်သေဆုံးသူက2သန်းကျော်ရှိနေပြီဖြစ်ပါတယ်အမေရိကန်မှာကူးစက်သူက25သန်းနီးပါးသေဆုံးသူ 4,800 ကျော်နဲ့တက္ကသိုလ်လုံးကူးစက်မှုနဲ့အသေအပြောက်နှုန်းအများဆုံးဖြစ်ပါတယ်ကယောဂါထိန်းချုပ်ရေးနိုင်ငံပေါင်း90ကျော်ကို COVID-19 ကာကွယ်ဆေးတွေပေးဖို့ဖြန့်ဖြူးနေပြီဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှု Tedros Adhanom Ghebreyesus ကပြောပါတယ်။နယူးဇီလန်နိုင်ငံမှာနိုဝင်ဘာ18ရက်နေ့နောက်ပိုင်းပထမဆုံးအကြိမ်ပြန်တွေ့တဲ့ပြည်တွင်းကူးစက်မှုတွေနဲ့ပတ်သက်ပြီးကျန်းမာရေးတာဝန်ရှိသူတွေကစစ်ဆေးမှုတွေစတင်ပြုလုပ်နေပါတယ်။တင်ကျက်တဲ့အသွားလာပိတ်ပင်မှုတွေချမှတ်ခဲ့တာကြောင့်နယူးဇီလန်မှာယောဂါခင်းရှင်းတဲ့လောက်ဖြစ်ခဲ့ပြီးမှဒီကနေ့89ရာကူးစက်နေတာကိုတွေ့ခဲ့တာပါအခုအသစ်ကူးစက်မှုတွေတဲ့ဗြိတိန်နဲ့အာဖရိကကCOVID-19 မျိုးဗီဇကွဲအသစ်ကူးစက်ထားသူတွေလည်းတွေ့ရတာကြောင့်ပြည်တွင်းကူးစက်ပြန့်နှံ့မှုဆက်ပြီးတော့ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ရှင်ဒီကနေ့တင်းငွေနေနေဟောင်ကောင်မှာကိုရိုနာဗိုင်းရပ်စ်စစ်ဆေးမှုတွေလုပ်နေတာကြောင့်ထောင်ထဲချီတဲ့သူတွေကိုအိမ်ပြန်မထွက်ရအမိန့်ချမှတ်ထားပါတယ်။ရောင်စင်မောင်းခရိုင်အတွင်းဒေသတစ်ခုမှာနေထိုင်သူတွေကိုယောဂါရှာဖွေစစ်ဆေးမှုတွေပြုလုပ်နေတာကြောင့်အဲ့ဒီနေရာတဝိုင်းနေထိုင်သူတွေကိုနေအိမ်တွေထဲမှာပဲနေဖို့အာဏာပိုင်တွေကစနေနေ့တုန်းကကြေညာချက်ထုတ်ပြန်ထားပါတယ်။ယောဂါကူးစက်မှုထိန်းချုပ်ရေးဒီနေရာတဝိုင်းနေထိုင်သူတွေစစ်စစ်တဲ့အဖြေမရမချင်း48နာရီအိမ်ပြန်မထွက်ရအမိန့်ထုတ်ထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကလေးကကူးစက်မှုလှိုင်းအသစ်နဲ့ကြုံနေရတဲ့ဟောင်ကောင်မှာပြီးခဲ့တဲ့2လအတွင်းမှာပဲကူးစက်သူ4300ကျော်ရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်ရောင်စင်မောင်းခရိုင်အတွင်းကူးစက်မှုတွေကကူးစက်မှုအလုံးရဲ့တဝက်လောက်ရှိပါတယ်။အခုထိတော့ဒီခရိုင်တွင်လူပေါင်း3000လောက်ကိုကိုဗစ် -19 စစ်ဆေးမှုတွေပြုလုပ်ပြီးဖြစ်တယ်လို့ဟောင်ကောင်အစိုးရကပြောပါတယ်။တောက်ကြနေအထီးစီးရင်တွေအရဟောင်ကောင်မှာယောဂါကူးစက်ထားသူ9900ကျော်နဲ့သေဆုံးသူက168ယောက်ရှိပါတယ်ရှင်။အကျဉ်းချခံနေရတဲ့ရုရှားအတိုက်အခံခေါင်းဆောင်အလက်ဆီနာဗာနီကိုထောက်ခံနေသူတွေစနေနေ့ကရုရှားနိုင်ငံလမ်းတွေပေါ်မှာထွက်ပြီးတော့ဆန္ဒပြခဲ့ပါတယ်။ဆန္ဒပြသူတွေကိုရဲကဖမ်းဆီးထိန်းသိမ်းနေကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနိုင်တယ်လို့အာဏာပိုင်တွေကတီးပေးနေတဲ့ကြားကပဲအခုလိုလမ်းတွေပေါ်ထွက်ပြီးတော့ဆန္ဒပြကြတာပါ
။ Я вышла потому что мне не всё равно на будущее.
အနာဂတ်ကိုစိုးရိမ်လို့အခုလိုဆန္ဒထွက်ပြတာပါ။ကိုကိုကိုစားပြီးရင်လို့ထင်ပြီးတိုင်းပြည်ကိုကြမ်းတိုက်နေတဲ့လူတယောက်ကပြည်သူတွေကိုလှည့်စားအုပ်ချုပ်နေတာကိုကျမမလူလားဘူးလို့ဆန္ဒပြသူတဦးကပြောပါရယ်။ဖန်စီထိန်သိမ်းခံနေရတဲ့အတိုက်ခံကောင်းဆောင်နေဗာနီကိုရိုင်းကလူတွေကိုအခုလိုဆန္ဒပြဖို့စွန့်ဩခဲ့တာပါ။နေဗာနီဟာအောက်ဂုလနှောင်းပိုင်းကရုရှားမှာအစိတ်ခက်ခံရပြီးတဲ့နောက်တိလူမျိုးပါဖြစ်ပြီးဂျာမနီမှာစီကူတာခံခဲ့ရပါရယ်။ရုရှားနိုင်ငံကိုပြီးခဲ့တဲ့သတင်းဘက်ကပြန်လာခဲ့ပြီးတဲ့နောက်မှာဖန်စီထိန်သိမ်းခံခဲ့ရတာပါ။စနေနေ့ညပိုင်းအထိနဗာနီရဲ့ဇနီးယူလီယာနဲ့သူ့လက်ထောက်လျူဘော့ဆိုဘိုအပါအဝင်အနည်းဆုံးလူ3200လောက်ဖမ်းဆီးခံရတယ်လို့လွတ်လပ်တဲ့စောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ OVD Info ကပြောပါရယ်။ဒါဇင်နဲ့ချီတဲ့သတင်းတောက်တွေလည်းထိမ့်သိမ်းခံခဲ့ရတာပါ။မော်စကိုမြို့မှာတော့ပစက်နဲ့နှာခေါင်းစည်းဝတ်ဆင်ထားတဲ့ဆန္ဒပြသူတွေကပုရှကင်ညင်ပြည်မှာစူဝေးပြီးအလက်ဆီနာဗာနီကိုလွှတ်ပေးဖို့ကြေကျော်တောင်းဆိုခဲ့ပါတယ်။မော်စကိုအပါအဝင်တခြားမြို့တွေမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုံရင်းဆန့်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်ရှင်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပထမဆုံးအကြိမ်တယ်လီဖုန်းဆက်သွယ်စကားပြောပြီးအမေရိကန်နဲ့ဗြိတိန်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ရရှိရေးဆန္ဒပြင်းပြနေကြောင်းအသိပေးပြောကြားလိုက်ပါတယ်။ကမ္ဘာလုံးဆိုင်ရာကိုရိုနာဗိုင်းရပ်စ်ကယောဂါတုံ့ပြန်ရင်းနဲ့အမေရိကန်တို့ပါရီသဘောတူစာချုပ်နဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့တွေပြည်내ဝင်ရောက်တာအပါအဝင်ကမ္ဘာကိစ္စရဲ့အတော်များများကိုခေါင်းဆောင်နှစ်ဦးဆွေးနွေးနေချိန်မှာကုန်သွယ်ရေးသဘောတူညီချက်ကိစ္စကိုဝန်ကြီးချုပ်ဂျွန်ဆန်ကတွန်းအားပေးပြောကြားလိုက်တာပါမဟာမိတ်နှစ်နိုင်ငံအကြားကုန်သွယ်ရေးသဘောတူညီချက်ရဖို့ကသမ္မတဘိုင်ဒန်ထက်ဝန်ကြီးချုပ်ဂျွန်ဆန်အတွက်ပို့ပြီးတော့ဦးစားပေးလှုံ့ဆော်ရမယ့်ကိစ္စတစ်ခုဖြစ်ပါတယ်။ဥရောပသမဂ္ဂ EU ကနေနှုတ်ထွက်ပြီးတဲ့နောက်ဗြိတိန်နိုင်ငံအနေနဲ့လွတ်လွတ်လပ်လပ်ကုန်သွယ်ရေးမူဝါဒ ချမှတ်ခွင့်ကိုပြန်ပြီးတော့ရရှိထားတာပါ။အင်ဖြူတော်သတင်းပြန်ကြားရေးအရာရှိဂျန်ဆော့ကီကတော့အမေရိကန်အစိုးရအနေနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအယုံဆိုင်ဆောင်ရွက်နေတာကြောင့်တခြားနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီချက်တွေရရှိဖို့အတွက်အချိန်သတ်မှတ်ထားတာမရှိဘူးလို့တောက်ကြနေကပြောပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.33 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.5 တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
ဗီယိုကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့အကြေညာပေးသွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနေနဲ့မြန်မာနိုင်ငံကနေစံတန်ချိန်တသိန်းဝယ်သွားမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့စံတန်ကိုအမေရိကန်ဒေါ်လာ485ဒေါ်လာနှုန်းနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်အစိုးရသဘောတူစာချုပ်ချုပ်ပြီးတင်သွင်းသွားမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရရဲ့စာနယ်ဇင်းခါဝန်ကြီးဌာနအတွင်းဝန်ကပြောပါတယ်။သဘောတူညီမှုကိုတိတ်မကြခင်မှာလက်မှတ်ထိုးသွားမှာဖြစ်ပြီးစံလီလဲလာမဲ့ဧပြီလမတိုင်ခင်အတုံးလိုက်ရောက်လာမှာဖြစ်တယ်လို့သူကပြောပါတယ်။အဓိကဦးစားပေးကစံစည်းတွေကြောက်အောင်လုပ်ဖို့ဖြစ်တယ်လို့သူမကရိုက်တာသတင်းဌာနကိုဒီနေ့ပြောပါတယ်။ဒါပြင်လာမဲ့ဂျွန်လအထိဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့နောက်ထပ်စံတန်ချိန်10သန်းလောက်အထိဝယ်ယူဖို့ရှိသလိုပုဂ္ဂလိကကုန်သည်တွေကိုလည်းနောက်ထပ်စံတန်ချိန်10သန်းလောက်အထိဝယ်ယူဖို့ခွင့်ပြုထားတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာအိန္ဒိယရဲ့အစိုးရပိုင်းနာဖက်ကုမ္ပဏီကနေလဲစံတန်ချိန်တသိန်းခွဲဝယ်သွားမှာဖြစ်တယ်လို့ပြောပါတယ်။လူညာဒုက္ခတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံခြားသဘောထားကွဲလွဲမှုတွေရှိနေပေမဲ့တိုင်းပြည်တွင်းကလူဦးရေ160အထက်အခြေခံစားကုန်စံရှားပါမှုပြဿနာကိုဖြေရှင်းနိုင်ဖို့ဒုက္ခတဲ့ပြဿနာကိုဖေးချိတ်ပြီးတော့အခုလိုမြန်မာနိုင်ငံကနေစံဝယ်ဖို့လှုံ့ဆော်နေရတာဖြစ်ပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအစိုးရတွေရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကနေပြည်တော်ရှင်းလင်းရေးလုပ်ရာကနေအိမ်မှာရှိတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပြီးတော့နိုင်ငံခြားအဲ့ဒီဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတင်းမာမှုတွေဖြစ်ပွားခဲ့တာပါမြန်မာစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်ပြန်လာဖို့အတွက်စိတ်ဆက်ညှိနှိုင်းနေပါတယ်ခင်ဗျာလောင်နိုင်ငံကမဲခေါင်မြို့ပေါ်မှာတည်ဆောက်မဲ့စနန်းခမ်းရေကာတာစီမံကိန်းနဲ့ပတ်သက်တဲ့အစီရင်ခံစာတစ်ကိုထိုင်းနိုင်ငံကလက်မခံပေပယ်ချလိုက်ပါတယ်ရှိတော်ဟာဆရာဒေတာရဲ့အကြီးမားဆုံးရက်ဆက်တအားထုတ်ပေးရနေရာအဖြစ်ရည်မှန်းတဲ့လာအိုနိုင်ငံရဲ့အငင်းပွားစရာစီးပွားရေးမဟာဗျူဟာမှာမဲခေါင်မြစ်ပေါ်ရေကာတာ9ခုစောက်လုပ်ဖို့ရှိနေတာပါအခုရေကာတာဟာဒီရေကာတာ9ခုစီမံထဲမှာပါဝင်ပါတယ်684မီဂါဝတ်ထုတ်နိုင်တဲ့စလမ်ခမ်းရေကာတာဟာအစင်ပေါင်းများစွာပါဝင်တဲ့ဒီစီမံကိန်းတွေကရေကာတာ9ခုထဲကတစ်ခုဖြစ်ပြီးတော့အမေရိကန်ဒေါ်လာ1ဘီလီယံလောက်ကုန်ကြမှာဖြစ်ပါတယ်ဒီရေကာတာကိုလာအိုနိုင်ငံအနောက်မြောက်ပိုင်းစာရာဘူရီပြည်နယ်မှာတိဆောက်ဖို့လုပ်နေတာဖြစ်ပြီးတော့7နှစ်လောက်ကြာမှဖြစ်ပါတယ်။တရုတ်နိုင်ငံကရေကာတာတိဆောက်တဲ့ဒတ်တိုင်းကော်ပိုရေးရှင်းလီမိတက်ကနေထိုင်းနိုင်ငံရဲ့မဲခေါင်မြစ်ကော်မတီကိုဇန်နဝါရီ15ရက်နေ့ကပြန်ပြီးတင်သွင်းလာတဲ့အစီရင်ခံစာကိုထိုင်းနိုင်ငံဘက်ကလက်မခံဘဲပယ်ချလိုက်တယ်လို့ထိုင်းနိုင်ငံရဲ့ရေရင်းမြစ်ဌာနကလွတ်လပ်တဲ့အာရှအသံလာအိုဌာနကိုအင်္ဂါနေ့မှာပြောပါတယ်။အစီရင်ခံစာအစ်မပါတဲ့သတင်းအချက်အလက်တွေဟာလုံလောက်မှုမရှိသေးဘဲနောက်ထပ်ဆက်ပြီးတော့လေးလာမှုတွေထပ်ပြီးတော့လုပ်ဖို့လိုနေသေးတယ်လို့ထိုင်းနိုင်ငံရေရင်းမြစ်ဌာနနဲ့မဲခေါင်ကော်မတီတစ်ခုစလုံးကယူဆကြောင်းထိုင်းနိုင်ငံရဲ့ရေရင်းမြစ်ဌာနအတွင်းမှချုပ်ကပြောပါတယ်ဒီအစဉ်ခံစားတစ်ထဲမှာရေကာတာအောက်ဖက်မှာနေတဲ့လူတွေနဲ့သဘာဝပတ်ဝန်းကျင်ကိုဘယ်လောက်ထိထိခိုက်မယ်ဆိုတာမပါဝင်ဘူးလို့သူကပြောပါတယ်ခင်ဗျာဒီနိုင်ငံနဲ့ထိုင်းဝန်ကြားတင်းမာမှုတွေဖြစ်နေချိန်မှာပဲအမေရိကန်ရဲ့လင်းတင်းစစ်သည်မော့အုပ်စုဟာတောင်တရုတ်ပင်လယ်ထဲကိုဝင်ရောက်သွားခဲ့တယ်လို့အမေရိကန်စစ်တပ်ကဒီနေ့မှပြောလိုက်ပါတယ် USS Theodore Roosevelt ဦးဆောင်တဲ့ American Lincoln စစ်သည်မော့အုပ်စုဟာပင်လယ်ရေကြောင်းလွတ်လပ်စွာသွားလာခွင့်ကိုမြင့်တင်ဆောင်ရွက်တဲ့အနေနဲ့အခုလိုလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ Brothers ကျွန်းစုတွေအနီးကသူတို့ရဲ့လေကြောင်းရန်ကာကွယ်ရေးဇုံတွေကိုတရုတ်နိုင်ငံကဘုံကျဲလေယာဉ်တွေနဲ့တိုက်လေယာဉ်တွေအတော်လေးကျူးကျော်ဝင်ရောက်လာခဲ့တယ်လို့ထိုင်ဝမ်ဘက်ကပြောလိုက်တဲ့စနေနေ့မှာပဲ American ရဲ့စစ်သည်မော့အုပ်စုဟာလည်းတောင်တရုတ်ပင်လယ်ထဲကိုဝင်ရောက်သွားခဲ့တာဖြစ်တယ်လို့အမေရိကန်ရဲ့ Indo-Pacific စစ်ဌာနချုပ်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အဲ့ဒီလေနဲ့စစ်သည်မော့အုပ်စုဟာပုံမှန်လုပ်နေကြလုပ်ငန်းတွေကိုလှုပ်ဆောင်မှုပင်လယ်ထဲမှာလွတ်လပ်စွာသွားလာနိုင်ဖို့နဲ့ရေကြောင်းလုံခြုံရေးဆိုင်ရာအကျိုးတူဆောင်ရွက်မှုတွေကိုတည်ဆောက်ဖို့အတွက်တောင်တရုတ်ပင်လယ်ထဲကိုဝင်ရောက်ခဲ့တာဖြစ်တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ကမ္ဘာကုန်သွယ်ရေးရဲ့သုံးပုံတစ်ပုံဟာဒီအရေးပါတဲ့တောင်တရုတ်ပင်လယ်ထဲကနေဖြတ်သန်းသွားလာနေတာကြောင့် အမေရိကန်အနေနဲ့ဒီဒေတာမှာဆက်ရှိနေဖို့ကအရေးကြီးတယ်လို့လည်းအမေရိကန်စစ်ရေးအုပ်စုရဲ့ရဲဘော်ချုပ်ဒက်ဗရီစီမိုကပြောပါတယ်။ဒုနိုင်ငံကတော့အမေရိကန်ရဲ့စစ်ရေးရင်းနေဟာတောင်တရုတ်ပင်လယ်ထဲကသူတို့သိမ်းယူထားတဲ့ကျွန်းနေနာကိုပို့ပြီးတော့ကတ်လာနေတယ်လို့လည်းထပ်တလဲလဲပြောဆိုနေပါတယ်။ USS Theodore Roosevelt လေးနဲ့စစ်သင်္ဘောနဲ့အတူနောက်ထပ်ပဲထိန်တက်ဒုံးကြီးပြစ်နိုင်တဲ့စစ်သင်္ဘော၃၀လဲပါဝင်တယ်လို့အမေရိကန်စစ်တပ်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။အနာဒီကတိုက်ခန်းတော်မှာပြည်အခွင့်အရေးရှိတဲ့ငင်းတစ်ခုစနေနေ့ကလှုပ်ခတ်ခဲ့တာကြောင့်ဂျီလီနိုင်ငံပိုင်အက်ဒဝါဒိုဖရီလီဒတ်ချီဆိုင်စခန်းမှာဆူနာမီရေလိုင်းဖြစ်လာနိုင်တယ်လို့သတိပေးထားကြောင်းအရေးပေါ်တာဝန်ရှိသူတွေကပြောပါတယ်။ငရင်ဟာစနေနေ့ညဒေသစံတော်ချင်း 8:36 မိနစ်ကအဲ့ဒီအချီဆိုင်စခန်းရဲ့အရှိတ်ဘက်မိုင်130အကွာနဲ့မြောက်9မိုင်မှာဗဟိုပြုတ်ပြီးတော့လှုပ်ခတ်ခဲ့တာဖြစ်တယ်လို့ဂျီလီနိုင်ငံရဲ့အမျိုးသားအရေးပေါ်ဌာနကပြောပါတယ်။အနာဒီကတိုက်ရဲ့ကမ်းခြေဒေသတွေမှာနေနေတဲ့သူတွေအနေနဲ့လည်းဘေးလွတ်ရာကိုရွှေ့ကြဖို့ကိုတိုက်တွန်းထားပါတယ်။ချီလီရဲ့လီဒါစခန်းဟာအနာဒီကတိုက်မှာတော့အကြီးဆုံးစစ်အခြေစိုက်စခန်းဖြစ်ပြီးတော့အဲ့ဒီမှာစေယုံကျောင်းဘန်ဆာရိုက်ဖျားကျောင်းနဲ့ရွာတရွာလဲပါဝင်ပြီးတော့ဆောင်းရာသီမှာတော့ပြင်းပြလူဦးရေက80လောက်ရှိပေမဲ့နေရာသီမှာတော့ပြ90လောက်အထိရှိတာဖြစ်ပါတယ်။အချိန်တည်းမှာပဲချီလီနိုင်ငံရဲ့မြို့တော်ဆန်ဒီယာဂိုမှာလည်းစနေနေ့ညကပြင်းအား 9.9 ရှိတဲ့ငရင်တစ်ခုလှုပ်ခတ်ခဲ့ပြီးတော့သိပ်ပြီးတော့ကြီးကြီးမားမားထိခိုက်ပျက်စီးမှုမရှိဘူးလို့ချီလီနိုင်ငံရဲ့အမျိုးသားအရေးပေါ်ဌာနကပြောပါတယ်။ချီလီနိုင်ငံဟာကမ္ဘာမှာလှုပ်ရှားမှုအစီအစဉ်မြေလွာပြည့်ရီကျော်တွေကတခုပေါ်မှာတည်ရှိနေတာဖြစ်တာကြောင့်ငရင်နိုင်ငံမကြာခဏခံရလေရှိပါတယ်။2020ခုနှစ်ဖေဖော်ဝါရီ29ရက်နေ့ကကွန်ဆက်ပရှင်မြို့မှာပြင်းအား 8.8 ရှိတဲ့ငရင်လှုပ်ခတ်တာကြောင့်လူပေါင်း900ကျော်သေဆုံးခဲ့ပါတယ်။အပြင်းဆုံးငရင်ကတော့လွန်ခဲ့တဲ့နှစ်ပေါင်း60ကဗယ်ဒီဗီးယားမြို့မှာလှုပ်ခတ်ခဲ့တဲ့ပြင်းအား 9.6 ရှိတဲ့ငရင်ဖြစ်ပါတယ်ခင်ဗျာ ယူရီကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
ကိုဗစ် -19 ကာကွယ်ဆေးဦးစားပေးထိုးနှံခွင့်ရမယ်ကျန်းမာရေးဝန်ထမ်းတွေစေတနာဝန်ထမ်းတွေနဲ့ပြည်သူလူထုကြားမှာကာကွယ်ဆေးထိုးနှံလိုသူတွေရဲ့စီရင်နေလိုက်လံကောက်ခံနေပြီဖြစ်ပါတယ်။ရက်ွက်မြို့နယ်နဲ့ပုဂ္ဂလိကဆေးဦးလေးမှာပါကိုဗစ် -19 ကာကွယ်ဆေးထိုးနှံရေးပြင်ဆင်စီရင်ပြုစုနေကြတဲ့နောက်ဆုံးအခြေအနေတွေကိုကျွန်မစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်။မြန်မာနိုင်ငံတဝက်လူပေါင်း3,300,000ကျော်ကိုဗစ် -19 ကူးစက်နေတဲ့အထက်ပိုးထွေးလူနာအများဆုံးဖြစ်တဲ့တိုင်းဒေသတွေမှာပါဝင်တဲ့ရန်ကုန်တိုင်းနဲ့မှာကိုဗစ် -19 ကူးစက်ပြန့်ပွားမှုကာကွယ်ထိန်းချုပ်နိုင်ရေးရှေ့တန်းကနေဆေးကုသဆောင်ရှားမှုပေးနေတဲ့ဆရာဝန်သူနာပြုကျန်းမာရေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကိုဦးစားပေးကာကွယ်ဆေးထိုးပေးဖို့စီရင်နေပြုစုနေကြပြီဖြစ်ပါတယ်။အခမဲ့ဖျားနာကူဆေးကန်အလုံးမှာဆေးကုသပေးနေတဲ့ဆေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတစ်ထောင်ကျော်အတွက်စီရင်ပေးသွင်းထားပြီးကိုဗစ်ကာကွယ်ဆေးထိုးနှံမှုပြင်ဆင်နေတယ်လို့ရန်ကုန်တိုင်းဖီဘာကလင်းနစ်ကိုရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
။အခုနေ့တက်မိုင်မှုကစေကျွန်တော်တို့စီရင်နေကျွန်တော်ပေးရတယ်ဗော။အဲ့မှာကျွန်တော်စီရင်မှာဆရာဝန်ပါတယ်၊ဒူတာပြပါတယ်၊ဗိုလန်တီယာပါတယ်၊ပရိုက်တာပါတယ်ဗော။အဖေကလည်းကအခုလက်ရှိရန်ကုန်တိုင်းမှာဆို29လို့ရေ600ဝန်းကျင်လောက်ရှိမှာမှာအဲဒီနေ့ကျွန်တော်ဒီ volunteer အင်အားသူသားကြီးအင်အားကျွန်တော်တို့ animal service တွေရှိရတယ်အကုန်လုံးထည့်တယ်တို့လည်းကျွန်တော်တကယ်လည်းပြောဆိုအရင်ကြီးပါတယ်ကဏ္ဍမှာပါတယ
်အခုဆိုရင်တော့ COVID-19 ကာကွယ်ဆေးထိုးနှံနိုင်ရေးပြည်သူလူထုကြားမှာလည်းစီးရင်လိုက်လံကောက်ခံနေပါတယ်လို့ဒေါက်တာကျော်မင်းထွန်းကပြောပြပါတယ်
ကျွန်တော်ဒီရက်ွက်တွေထဲမှာဆိုတကယ်ဆိုရင်စီးရင်နေကောက်နေပြီဗောနအိမ်နေရာရောက်ပေါင်နေသေးတာတွေ့တယ်ဒီအခုဒါကောက်တဲ့အုပ်စုကတော့ဒုတိယအုပ်စုမှာသုံးမယ်ဗောနကျွန်တော်ရက်ွက်တွေထဲမှာဒီပို့ပို့ဥစားလေ။ဟုတ်။ဟုတ်ရက်ွက်ကြီးဆင်းမှာတော့အသက်က18နှစ်နဲ့64နှစ်ကြားပေါ့နော်။သူတို့ဟိုပြီးတော့ပုံဝင်ဆောင်မရဘူးပေါ့နော်။ဒီစိတ်မတည့်ရင်လည်းဟိုအနေနဲ့လည်းမရှိအရှိနဲ့တော့ပေါ့နော်။မှတ်ချက်အနေနဲ့ပေါ့နော်။ကျန်တာတော့ဒီဒီစကောင်သေးမှာပါတဲ့ဒီသားစုတွေလည်းအကုန်လုံးဖြည့်ပေါ့နော်
။ပုဂ္ဂလိကဆေးဦးနေမှာလဲ COVID-19 ကာကွယ်ဆေးထိုးနှံမဲ့စီရင်လိုက်လံကောက်ခံနေတဲ့အခြေအနေနဲ့အခုလို COVID-19 ကာကွယ်ဆေးထိုးနှံနိုင်ရေးပြင်ဆင်နေတဲ့အစီအစဉ်တွေအပေါ်မှာလူလူကိုကျန်းမာရေးပညာပေးနေတဲ့ဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုအကြံပြုပါတယ်
။ဒီပုဂ္ဂလိကဆေးရုံနဲ့ပတ်သက်ပြီးတော့ဆေးရုံတွေမှာကတော့ကျွန်တော်တို့စီရင်နေကိုတောက်ပြီးတော့ပေးပို့ထားတယ်လို့တော့သိရတယ်။ဒါကြောင့်အခုချိန်မှာစပြီးတော့ဒါဥရောပစင်နယ်တက်ရဲ့လောက်စင်းရကောက်နေတာတွေတော့ကျွန်တော်တို့ကြိုးနေတယ်။အဲ့ဒီမှာမှသုံးနိုင်နေတဲ့လူကရားတယ်ဆိုလို့ချင်းတော့သူရဲ့ဥရောပစင်တိုင်းအစီအစဉ်တိုင်းထိုးသွားရုံနဲ့ပြဿနာသိမ်းမရှိဘူး။ထိုးနိုင်နေတဲ့လူရဲ့ဆိုလို့ချင်းတော့ကျွန်တော်ကပညာပေးအစီအစဉ်တွေကိုယ်ကရမြို့နယ်လိုက်ပေါင်းရပြင်မယ်လို့ကြားနေတယ်အဲ့လိုဖြစ်နေ။ကျားတို့ကတော့ညညာထိုးစီခြင်းနဲ့နော်ညညာထိုးစီခြင်းနဲ့ဆိုတာကတော့ဒမက်တစ်ကတော့ဒီကိုစီကိုဒီ COVID-19 ကပိုမဝင်ရောက်နိုင်ဘူး။ဒ ီကပုံကြီးကြီးတာကတော့ကိုဗစ်နဲ့ရောဂါကိုကိုယ့်ရဲ့ပတ်ဝန်းကျင်မှာပြန့်နှံ့မှုမရှိဖို့အတွက်ကိုယ်ကလည်းကြီးရပုံကြီးကြီးလာ
တူကဲသောတန်လျင်အဖွဲ့တည်ထောင်သူကိုမင်းသွေးတက်ကလည်းစေတနာဝန်ထမ်းတွေပါကာကွယ်ဆေးဦးစားပေးအစ်စ်နဲ့ထည့်ထားမယ်လို့ယူဆတဲ့အကြောင်းပြောပြပါတယ်
ဒီပရမဦးစားပေးအထဲမှာတော့ပါတယ်လို့တော့ပြောတာပဲအဲဒါနဲ့မတတ်တဲ့ရှိဝေးပြီးတော့မှပဲကျွန်တော်ကြည့်ကြကြည့်ရမယ်ခင်ဗျာကျွန်တော်တို့ကလက်ရှိမှာ 90% နေရဲ့နောက် positive ဆိုတာတွေအိမ်တွေကနေပြီးတော့ကျွန်တော်တို့ဟိုပို့ပေးနေတာရှိရဲ့အဲဆေးဝါးနေပြီးတော့အဲ positive နဲ့သုံးသွားတဲ့ဇက်ပေါ်ကြီးကိုကျွန်တော်ပို့ပေးနေတာရှိရဲ့ဒီ positive ဖြစ်တဲ့အိမ်တွေ positive ချမ်းသာတယ်ဟိုအဲ့ဒါတွေလည်းလုပ်ကြည့်ရစ်ကတော့ကျွန်တော်ဒီတော့ဒီကနေကအများကြီးအချိန်ကြီးရှိတယ်ဘာလို့တော့ PPE တွေမလောင်းလာတဲ့အခါမှာတော့မချေချေတဲ့ဆိုတော့ကျွန်တော် PPE မျိုးဝယ်ဆက်သွားရအရှိတယ်
အခုလက်ရှိမှာတော့မြန်မာနိုင်ငံကိုအိန္ဒိယကနေပေးလှူလိုက်တဲ့ COVID-19 ကာကွယ်ဆေး 1.5 တန်းရောက်ရှိနေပြီဖြစ်ပါတယ်။ဒီဆေးတွေကိုကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးထိုးနှံမှာဖြစ်ပြီးတိုင်းနယ်ပြည်နယ်အနှံ့ပို့ဆောင်ထားပြီးဖြစ်ပါတယ်။နောက်ထပ်လူ15တန်းစာအတွက်ကာကွယ်ဆေးတန်း30ကိုအိန္ဒိယကနေဝယ်ယူထားပြီးအဲ့ဒီလိုဝယ်ယူထားတဲ့ဆေးတွေကတော့ဖေဖော်ဝါရီလကုန်လရောက်လာမယ်လို့မျှော်လင့်ထားပါတယ်ရှင်။ကျွန်မစုမုံပါ
ပြည်ရင်းမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်လက်နက်ကန်တပ်ဖွဲ့တွေအနေနဲ့ NCA ပြည်ရသဘောတူညီချက်တိုင်းလိုက်နာကောင်းတဲ့ပေါ်ကြဖို့မုံပြင်းနယ်ဘီလင်းမြို့နယ်မှာဒီကနေ့လှုပ်တဲ့စစ်ဆန့်ကျင်ရေးလူထုဆန္ဒပြပွဲမှာတောင်းဆိုခဲ့ကြပါတယ်ဒီသတင်းကျွန်တော်နိုင်ကွင်းရင်ကနေတင်ဆက်ပေးပါမယ်NCA အပြည့်ရဖွဲ့ဖြစ်တဲ့ကရင်မျိုးသားစည်းရုံး KNU နဲ့မြန်မာစစ်တပ်ကရင်နေကြာစောက်တပ် PJ တို့အကြားစည်ရေးသိမ်းမှမှုတွေရှိနေခဲ့တာကြောင့်လက်နက်ကန်ပဋိပက္ခလူမရှိကြောင်းဒီကနေ့မနက်မှာဘီလင်းမြို့နယ်မှာကရင်ကျေးရွာသား800ဝန်းကျင်ကနေဆန္ဒပြခဲ့ကြတာပါနေရာကတော့မြစ်ကျိုးကျေးရွာနဲ့လေးကီကျေးရွာဘက်မှာဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့အကြောင်းရင်းကိုတော့ပါဝင်ခဲ့လူဒေသခံစောမြအေးကအခုလိုပြောပါတယ်
စာရပါတဲ့ကြောင့်ရေကတော့ကျွန်တော်စစ်ပွဲနဲ့ဖြစ်ဖို့တော့ဂျွာနီနာစေကသခါရီနီနာသခန်ကျောက်စစ်စကိုဒုသရပထုပ်ပရိုဂရမ်ကြောင့်ဖြစ်ရတာ
လက်လက်ကင်ဖွဲ့တွေအနေနဲ့ NCA ပြည်ရသဘောတူညီချက်အတိုင်းလိုက်နာဖို့ကြေးရသားတွေကနေဆန္ဒပြတာလို့ကရင်ရေးရကော်မတီတူညီမှုစောကျော်စွာကဆိုပါတယ
်အဲ့ဒါတော့ပြည်သူတွေရဲ့ဆန္ဒထုတ်ဖော်တာပဲဒီလိုဆိုဖြစ်ပြနေတဲ့ဟာကတက္ကကတာဝန်ယူမှုလည်းမရှိဘူးဒီတိုက်ပွဲဖြစ်တာလည်း TNC ကလည်းမတိုင်ဘူးအဲ့တော့ PDL ကတော့သူရဲ့ NCA ရဲ့လမ်းကြောင်းရတူပြန်တော့ခေါ်ထုတ်တာပါပဲ PDL တို့လည်းဝေးတဲ့နေရာလေတတ်တဲ့နေရာပြန်ဖယ်ပေးဖို့ပြီးတော့မှဒီဖြစ်နေတဲ့စစ်ပွဲတွေရဖို့ပေါ့လေအချင်းကြဆောင်နေတိုင်းဖို့ပါပဲ
တထုံကရင်ပြည်လင်းမြို့နယ်ဘက်ဒေလစံပိုင်းလုံးက KNU တပ်မတဲ့တပ်ဖွဲ့တွေနဲ့ကရင်နယ်ခြားစောက်တပ် PGF တို့ပြစ်ကတ်မှုဖြစ်ပွားခဲ့တယ်လို့စောမြအေးကဆိုပါတယ်
။ဒီကဲဒီဇန်နဝါရီလနေ့မှာပေါ့လေတပ်ပွဲကဒီကျွန်တော်ကြီးကထားပြန်လာချောင်းရောပြည်ပြီးတော့ရွာသားရကျော်လာပြီးတော့စစ်ပစ်စစ်တာသူတို့ကခံစားလို့မျိုးသူတို့အတီးတီးဆောင်နေကြတာပေါ့အချို့နေကြ
ကရင်ပြည်နယ်တွင်း KNU ကရင်မျိုးသားစည်းရုံးနဲ့မြန်မာစစ်တပ်တို့ကြားအပြစ်ရစေးရေးသဘောတူစွာချုပ်မှာလက်မှတ်ရေးသူသားကြပေမဲ့အခုလပိုင်းတွင်တိုက်ပွဲတချို့ရှိခဲ့ပါတယ်။ KNU စစ်မှားတဲ့ဒေသဖြစ်တဲ့ဘီလင်းမြို့နယ်မှာပြစ်ခတ်တိုက်ခိုက်မှုအနည်းငယ်ရှိနေပေမဲ့ဆက်ဆိုင်ရာကရင်ပြည်နယ်ဖာပိုမြို့နယ်ဘက်မှာဖြစ်တဲ့တိုက်ပွဲတွေကြောင့်ဘီလင်းမြို့နယ်တဲသိမ်းချောင်လာတဲ့စစ်ရှောင်းတွေရှိနေပါတယ်။ဒီလဆိုင်ပိုင်းကဆက်လို့ဘကိုးတိုင်းကြောက်ကြီးမြို့နယ်ကရင်ပြည်နယ်ဖာပိုမြို့နယ်တို့ဘက်မှာ KNU လက်အောက်ခံတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားလာနေတာပါ။တိုက်ပွဲတွင်ရွာသားတွေထိခိုက်ဒိဆုံးမှုရှိနေတယ်လို့လူကြီးလေးဆောင်ကစစ်ဘေးသိမ်းချောင်နေရပါတယ်။ဒီလို KNU နဲ့မြန်မာစစ်တပ်တို့စစ်ရေးသိမ်းမှတ်မှုကြောင့်ဒေသခံပြည်သူလူထု 4,000 ခန့်ပို့အိမ်ဆုံးခွာပြီးနေဆက်ရာဒေသတွေမှာထွက်ပြေးသိမ်းရှောင်နေရတဲ့ပေါ့စိုးရိမ်နေရတဲ့အတွက်ကြောင့်အများဆုံးကင်တွယ်ဖြေရှင်းပေးဖို့အရာဖက်ဖွဲ့စည်းတရား65ဖွဲ့ကနေနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်တို့ထံမှဇန်နဝါရီလ20ရက်နေ့ကအိတ်ဖွဲ့ပေးစာပေးပို့ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
VOA American အသံရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ပဲခူးတိုင်းဒေသကြီးနဲ့ကရင်ပြည်နယ်ဖားပွန်ဒေသဘက်မှာတိုင်းရင်းသားလက်နက်ကန်အဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးသားစည်းရုံး KNU လက်အောက်ခံစစ်တွေနဲ့မြန်မာစစ်သားကြားဒီနေ့စံကစလို့စည်းရဲသိမ်းမှမှုတွေဖြစ်ပေါ်လာနေတာပါ။ဒီလိုပြကန်တန်းကန်မှုတွေကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်ပေါ်ဘယ်လိုသက်ရောက်မှုတွေရှိလာနိုင်မလဲဆိုတာသုံးနာသူတွေရဲ့အမြင်ကိုဒီတစ်ပတ်အပတ်စဉ်ကဏ္ဍအတွက်တင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်မှာမြန်မာစစ်တပ်နဲ့ NCA ပြည်ရကရင်မျိုးရာစီယုံ KNU လက်အောက်ခံတပ်မ9စီရဖော်ပေါ်ခရိုင်နဲ့တပ်မဟာဆုံးဗကူတိုင်းရောင်လေးပင်ခရိုင်ဘက်လက်နက်ကန်ပြည်ပကစတင်ဖြစ်ပေါ်လာတဲ့အကြောင်းရင်းကိုတော့ဗကူတိုင်းအရဖက်ပြကန်တန်းကန်မှုစောက်ကြည့်ရေးဖွဲ့ဝင်ဦးတူဘလက်ကအခုလိုပြောပါတယ်။
ပြောရရင်တော့အရင်ကတို့ဒီတက်မှာကုန်းပဲဆိုလမ်းဖောက်တယ်လမ်းဖောက်တဲ့အခါမှာခုန်ပြည့်လမ်းဆိုပြီးတော့တို့ဖောက်လိုက်တဲ့အချိန်မှာလမ်းအကျဉ်းကြီးဖြစ်သွားတယ်ဒီ30ကျော်တယ်တက်မတော်ကလည်းသူ့အယူဆကလမ်းကဖောက်ရင်ဒီတိုင်းဖောက်မှဖြစ်မယ်တို့ကလည်းငွေရဒီလောက်ပဲတုံးတယ်ရိတ်ကပို့ပါပို့ပြီးအသွားလာကြတော့လည်းဒေသခံတွေကတုံးကြည့်ရလေဒီကျေးဇူးဘက်ကကြတော့လမ်းကိုချဲ့တယ်ဆိုကြရတော့တို့တစ်ခုခုများဖြစ်မလားအရင်ကစစ်စီရေတော့ဆိုရင်လည်းဟာလမ်းမရှိတဲ့လာတဲ့ဟိုလမ်းသွားသွားဆိုရင်သူတက်လာမလာပေါ့လေခုချေရလမ်းဆိုပြီးတော့ထောက်လိုက်တဲ့အချိန်မှာဟာအခြေကြီးဖြစ်သွားတယ်သူတို့ကလည်းစိုးရင်ဥစီရှိလာတယ်ဒီလောက်ကျေတဲ့လမ်းဆိုရင်ဒီသူတို့ကအမြင်ပေါ့လေညာနေရာတက်တယ်တက်လာနိုင်မလားဆိုပြီးသူတို့စိုးရင်တာပေါ့လေဒီကကျွန်တော်ပြောရရင်တော့ယုံကြည်မှုတယောက်နဲ့တယောက်မရှိတဲ့ဒီလိုတွေးခေါ်ကြတာပေါ့လေ
ဟုတ်ကဲ့ဒီလမ်းဖောက်လို့မှုကိစ္စမှာတစ်ဖက်နဲ့တစ်ဖက်ဆွေးနွေးတိုင်ပင်သာမျိုးအောင်မရှိဘူးလားခင်ဗျာ
တက္ကသိုလ်ကတော့ပြောတယ်ဒီနေမှုကြီးနဲ့လမ်းဖောက်တယ်စာတော့ရေးတယ်လေစာရေးတာကတော့ပွင့်လေးရတဲ့ရောက်ပြီးဒီလမ်းဖောက်မယ်တက်မလို့ရှိတာရိတ်ကတော့ရောဒီကဖို့ပြန်ဆိုတော့လမ်းဖောက်မယ်ဆိုပြီးတော့အတိပင်းကြီးနိုင်အပါဒီပေါ့အဲ့စာသားသုံးတယ်တို့ကတက်ကစာထဲမှာညီလေးညီနေပြီးအတိလည်းပြီးပြီးပေါ့ဒါပဲပြောချင်တာဒါကိုပြင်းနေချင်းဆိုင်ခိုက်တိုက်ဆွေးနွေးရမယ်နေမြေသေးဝင်လာတော့လေအဲ့လိုမဆွေးနွေးတဲ့ဒီနေ့ပဲရတော့သွားမယ်ဆိုသွားကြချင်တာသွားပြီလေတက်ကအေးအဲ့ဒါလေးပါပဲအစာမကြည့်တာလေ
စည်ရဲသိမ်းမှမှုတွေကြောင့်ငင်းချမ်းရေးဆွေးနွေးပွဲတွေကိုပါသိခိုက်လာမှဆိုရင်ရတယ်လို့လဲပဲခူးတိုင်းအရဖက်ပြေခတ်ဆက်ကမှုစောက်ကြီးရေးဖွဲ့ဝင်ဦးစုဘလက်ကသုံးသပ်ပါတယ်
ဒီတိုင်းပေါ့လေဒီလိုပုတ်တိုက်မှုတွေရှိလာရင်ကြာကြာရင်ပုံပြီးတော့ကိုယ်ပါကျွန်တော်စိုးရင်လည်းနောက်ပြီးတော့လည်းဟိုဒေသခံဒီပဲထိခိုက်နေတာပြည်သူတွေပဲထိခိုက်နေတာများတဲ့အတွက်ကျွန်တော်တို့ကတော့တွေ့ဆုံစီးခင်းတဲ့တပ်ပိုင်းလက်နက်ကိုင်ရဲ့နှစ်ဖွဲ့ဟာကရင်ယူနဲ့ဆိုးအပ်တတ်နေတာပေါ်ကလူကြီးတွေ့ပြီးတော့ဆွေးနွေးတော့အကောင်းဆုံးအခြေအနေပဲအကယ်၍မတွေ့ဘူးဆိုဒီတိုင်းဖြစ်လာရင်နိုင်ငံရေးဆွေးနွေးပွဲကြတော့အထောက်အကူမပေးနိုင်တော့ဘူးဖြစ်သွားမယ်လေအခုကအောက်ခြေပေါ်လေတိုင်းစင်နေကြီးတမဟာစင်နေတော့ကတွေ့ဆုံမှုမရှိတဲ့အချိန်မှာပို့ပြီးတော့ဟိုနားလည်မှုညော့ဝိုင်းရင်အချိန်ရပို့ဆိုးလာတယ်လို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ဆရာတို့လည်းအရဖက်ပြေခတ်တက်ခတ်မှုစောက်ကြည့်ရေးအဖွဲ့ဝင်တွေဆိုတော့ကဒီစီရပြိပကချုပ်ငြိမ်မှုအတွက်လည်းဖက်အောက်ခြေခေါင်းဆောင်တွေနဲ့တွေ့ဆုံညှိနှိုင်းတာမျိုးကရှိလားခင်ဗ
ျဒီလိုလေညီနေဆွေးနွေးဆိုတာအောက်ခြေသူတို့ပြောတာကတော့အောက်ခြေစင်နေဆိုကြတိုင်းမှုဆင်းတဲ့တမဟာမှုတို့ရဲ့ဤနိုင်တဲ့အစားပေါ့ဟိုကျွန်တော်တို့တမတော်ရဲ့ညချိုင်းဤနိုင်ကော်မတီဆိုတာရှိတယ်လေအဲအဲ့ဒီအဖွဲ့နဲ့တို့ကင်းယူကဟိုကတို့စီဦးကြီးရာရှိကြီးတွေနဲ့ကြီးတာတို့ညီပြီးတော့မှထွက်လာတဲ့တို့ရဲ့ဟိုအမိတ်တွေကိုအောက်ခြေကလိုက်နာပါပေါ့မဟုတ်ရင်ဘယ်လိုခေါ်လဲအောက်ခြေမှာဤနိုင်လိုက်ဖြစ်လိုက်ပြည်လိုက်လိုက်မပြည်လိုက်လိုက်ဖြစ်တတ်တယ်လေဆိုလိုချင်တာအခက်ကလူကြီးတွေထောက်လာတဲ့အမိတ်ကတော့အောက်ခြေကတော့အကုန်လိုက်နာကြမှာပဲအဲ့လို
ပြင်းပြင်းနဲ့ဖာပေါ်သေးတာဘက်မှာတော့တမတော်ကနေလမ်းဖောက်လုပ်နေမှုနဲ့ပတ်သက်ပြီး KNU လက်အောက်ခံသမ္မာငါသဖွဲ့တွေနဲ့စည်ရေးသိမ်းမှနေတာအတန်ကြာနေပြီဖြစ်ပါတယ်ဒီနှစ်စံပိုင်းမဲဝိုင်သေးတာဘက်မှာစည်ရေးပြန်လည်သိမ်းမှနေတာပါဒီလိုနှစ်ဖက်စည်ရေးသိမ်းမှနေမှုနဲ့ပတ်သက်ပြီးအစိုးရကနေဖွဲ့စည်းထားတဲ့ကရင်ပြည်နယ်ပြည်ခန့်တာကတ်မှုပူးစွဲစောက်ကြည့်ရေးကော်မတီဝင်တူဖြစ်တဲ့နော်မေလာထူးကအခုလိုမြင်ရှိပါတယ်
ဟ
ဟုတ်ကဲ့ပါလားဒီချိန်တော့တော်တော်လေးတော့ဖြစ်သွားတော့ပေါ့နော်ဒီမြဲဝင်တဲ့မှာအခုတော့နည်းနည်းလေးတော့အေးချမ်းသွားပါလိမ့်ရှင်ဒါနဲ့တော့ကျင်းညိုတဲ့ကကြတော့သူကမသိမှမိုးညာတယ်လို့ပဲမိုးပြောချင်တယ်လို့အဲ့ဒီလို့ဆိုတော့အခုတကယ်လို့မှအဆိုးရတဲ့ကဆိုသူတို့ကမှသူစမ်းသပ်ရခဲ့တယ်သူတို့ပို့မှာတော့သူတို့စာမြင့်ချက်ကြီးရှိတယ်ပေါ့နော်နောက်တော့လည်းတောင်းပေါ်တွေကပြီးပြီးပြီးတွေကြတော့အခုကလည်းသူရင်ဆိုင်တွေတော်တော်များများရှိတယ်ပေါ့နော်တကယ်လို့နှစ်ဖက်စလုံးတင်းပါမယ်ဆိုတော့ဒီကဲညှိနာကြအညှိနာရမယ်ဒ
ါဟုတ်ကဲ့စာနဲ့ဖာပေါ်မြို့နယ်ဘက်မှာတမတော်သစကန်းတွေကိုပြန်ရုပ်သိမ်းဖို့KNU လောက်ခံ KNL ကရင်မျိုးရလူမျိုးရေးသတ်မတော်ပါဝင်ပေါ့နော်ဒေသခံတွေကနေတောင်းဆိုမှုတွေရှိနေပါတယ်ဒီပေါ်မှာ GMCF ဖွဲ့ဝင်တယောက်နေနဲ့ကောဘယ်လိုမြင်ပါလဲခင်ဗျာ
ဂျာမိုးမြင်ကြတော့ဘယ်လိုပြောမလဲဆိုတော့ဒီစခန်းတွေကိုသူတို့ရဲသိမ်းခံနေဆိုတော့အဖြစ်နိုင်ဘူးလေဘာဖြစ်လဲဆိုတော့ဒီ whole NCA လက်မှတ်မထိုးရင်မှဒီအစိုးရတွေကသူတို့ကစခန်းတွေချက်ထားတာတော့နှိပ်ပေါင်းများစွာသူတို့မြင်ထားပြီလေအခုကပြန်ပြီးတော့ရှေ့ဆောင်ခိုင်းနေဆိုတော့မရနိုင်လို့ပဲအမိုးထင်တယ်ပေါ့နော
်နောက်တစ်ခုက KNU စမှ9နဲ့တမ3ဘက်မှာပဲမြန်မာစစ်တပ်နဲ့စီးရဲသိမ်းမှနေပြီးတော့တခြားတမ6 9 4တို့ဘက်မှာသိမ်းမှမှုတွေကမကြားရဘူးပေါ့နော်ဆိုတော့တမ9နဲ့တမ3ဘက်မှာပဲထူးခြားဖြစ်စဉ်တွေရှိနေသလား GNCF ဖွဲ့ဝင်တယောက်နေနဲ့ဘလို့သုံးသပ်ချက်ပေးရှင်ပါလဲခင်ဗျာ
ဒီပြောနေဆိုတော့ဒီ KNU ဘက်ကဆိုရင်တချို့ကလည်းသူတို့ငင်းကြင်းကိုလူလာတယ်တချို့ကတော့မလူလာဘူးဒါလိုလုပ်မှလည်းလူချင်းတူရင်အချက်ချင်းချင်းကလည်းကြွားနေတယ်ဆိုတော့ဘယ်လိုမှလုပ်မတတ်ဘူးကွာ
ကရင်မျိုးရစီယုတ် KNU ဟာမြန်မာအစိုးရနဲ့အပြည့်အလက်မှတ်ရေးသူးထားတာငါးနှစ်ကျော်ပြီဖြစ်ပေမဲ့လည်းနေမြေဒေသတချို့မှာစီးရီးပြိပကဖြစ်ပွားနေစေဖြစ်ပါတယ်ကရင်မျိုးရဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးမန်းအောင်ပြည်စိုးကတော့NCA သဘောတူညီချက်တိုင်းပြည်ပြည်ပြင်ပြင်လှုပ်ဆောင်ဖို့လိုအပ်ကြောင်းတောင်းဆိုထားတာပါ
ကျွန်တော်နှစ်ဖက် nationwide ceasefire လက်မှတ်ထိုးထားပြီးသားဖြစ်ပါတယ်။နော်အဲ့လက်မှတ်ထိုးထားတာဟာ KNU နဲ့အစိုးရကြီးလက်မကဘူး။ KNU ပါတယ်အစိုးရပါတယ်နောက်တမတော်ပါတယ်။ဆိုတော့အခုတိုက်နေခိုက်နေကြတာကတမတော်နဲ့ KNU ပဲဆူကြပါစို့ပေါ့။ဆိုတော့သူတို့ NCA ကိုသူတို့ထိုးထားပြည့်သားနဲ့ဘာလို့တိုက်နေကြတယ်။ဒီ NCA ကိုအကောင့်ထဲပုံမှုပိုင်းဆိုင်ရာမှာနဲ့အားနေတယ်။ဆိုတာကဘယ်လိုင်းကိုတတ်ရမကြော်ရဘယ်လိုင်းကိုခင်ယူတတ်ရမကြော်ရဆောက်ရှင်မတိကျတဲ့သမချက်မရှိဘူးเนาะနောက်ချက်ကသမချက်အချို့ရှိုံတော့သူနားမထောင်တာလည်းဖြစ်စီဖြစ်မှာပေါ့เนาะအကြောင်းပြချက်တွေကကိုတန်းကရိတ်ကပုတ်မယ်ဘာထောက်မယ်ညာထောက်မယ်ဟိုဟိုကလူတွေကလည်းအနေနဲ့ဘာလာတာကိုဟိုဒီမခနိုင်ဘူးပြင်မယ်ဆောက်ရှင်အဲလိုကနေပြီးတော့ဒါပြင်လာတဲ့ပုံမှာဒီလူမျက်နှာကိုထောက်ထားသောအပြင်ဒီဟာကိုထိနေသိသိနဲ့လုံးကြဖို့NCA စာချုပ်ကောင်တဲ့ဖော်မှုပိုင်းဆိုင်ရာအိကကိုလည်း PPP မြင်နဲ့တိတိကျကျလေးလှုပ်ဖြေခြင်းလို့တောင်းဆိုထားတာပဲ
NCA သဘောတူညီချက်အတိုင်းနှစ်ဖက်ဖွဲ့တွေတိတိကျကျလိုက်နာဖို့လိုအပ်တယ်လို့ဥမန်းအောင်ပြည်စိုးကဆက်ပြောပါတယ
်။ဘူးဘူးမင်းအောင်လည်းကအဲကျွန်တော်တို့ငြိမ်းချမ်းရေးအတွက်တွားရလားဒီ NCA ကိုတိုင်းသားလက်ခံဖွဲ့ကြီးတွေအားလုံးကလက်မထိုးဖို့ဖြစ်ပါတယ်။ဒါပေမဲ့လက်မထိုးလိုက်ပြီးတော့ထိုးတဲ့အတိုင်းလိုက်လို့ဝါရည်ကြီးတယ်ထိုးတဲ့တန်းလည်းမလုပ်ပဲနဲ့လုတ်ချင်လုံးလို့ဒီရဲ့အတိုင်းမဟုတ်ပဲနဲ့ခုမြင်တဲ့ကူပဲဆောင်ရွက်ကြသလိုချင်းတော့ထိုးလဲအလကားပဲတို့တိကျပြညာရည်ရတဲ့သဘောတူညီချက်ပေါ်မှာ NCA ရဲ့လမ်းကြောင်းအကောင့်တွေဖုံးပိုင်းဆိုင်ရာကတိကျရည်ရတိကျဖို့လူတယ်အကောင့်တွေဖို့တဲ့နေရာမှာတိကျတိကျမှုမရှိသည့်အတွက်ဒီ framework ကိုစည်းစည်းကြကြလေးအဲပြန်ပြီးညှိနှိုင်းဆောင်ရွက်ဖို့လူတယ်ပေါ့ဗျာအဲ့တော့အဲ့ဒါမလုပ်သေးသေးသူပါသူအိဗတ်တမျိုးပေါ်ခုကကိုအိဗတ်တမျိုးပေါ်နဲ့အဲ့ဒါစစ်စာညှိနှိုင်းလို့မရဘူးဖြစ်ဒါကိုနားလည်မှုရှိဆိုရင်လုံးကြစီတာကိုခတ်တုတ်တုတ်လုံးမှာပဲညှိနှိုင်းကိုရနိုင်မယ်လို့ကျွန်တော်တို့ကတော့သုံးသပ်မိပါတယ
်ဟုတ်ကဲ့ကျွန်တော်တို့နိုင်ငံမှာဆိုရနဲ့တိုင်းသားလက်နက်ကန်ဖွဲ့တွေရမ်းမှာပေါ့နော်စီရီပြိပခဖြစ်ပွားနေတာနှစ်ပေါင်း90ကျော်လာပြီဆိုတော့က80ပေါ့နော်တပြည့်လုံးအတိုင်းလာဆောင်တဲ့ငြိမ်းချမ်းရေးရရှိဖို့ကဘာတွေလှုပ်ဆောင်သင့်တယ်လို့မြင်ပါလဲခင်ဗျာ
အဲ့နှစ်ပေါင်း90တောင်နည်းနည်းလေးကျော်လာပါပြီဒီလိုဖြစ်နေတာနော်ငင်းကြမ်းရဥပဒေမရသေးဘူးတိုင်းရင်းသားတွေကလူကျင်တဲ့ငင်းကြမ်းအစ်မန်ကပါလဲသလိုဖြစ်ရင်စစ်မှန်တော့ဖွင့်တဲ့ပြည်တော်စုတိရောက်နိုင်ကြီးဒီမိုဇီဖွင့်တဲ့ပြည်တော်စုဆိုတာကတန်းတူရေးမျက်တရေးဘုံမပြတ်တမ်းဝင်ရှိရေးပေါ့အဲ့လိုမရှိလို့ဒီငင်းကြမ်းရေးကမရနိုင်ဘူးဖြစ်နေတာနောက်တစ်ခါဖြည်းဖြည်းဖြစ်တဲ့အနေအထားမျိုးမရောက်သေးတဲ့ကျန်တဲ့တိုင်းသားလက်နက်ဖွဲ့စည်းတွေများရှိတဲ့ခချင်းတို့ဦးကန်းတို့စသဖြင့်ပေါ့လေအခုဆိုလို့ရှိရင်ရခိုင်ဘက်ကနယ်လေးပြန်ညင်သွားတယ်အဲ့ဒါကိုအမှားအမိရယူတော့ဆင်းလို့လုံးတဲ့ငင်းငင်းဆင်းလို့သဘောမဟုတ်ဘူးဒီအေအေတို့ကခေါ်လာတဲ့ ဟိုအကြီးလေးသွေးသွေးလေးနဲ့လို့ကျွန်တော်ထင်တယ်ပေါ့လေလက်နဲ့နဲ့တိုက်ရခတ်ကြတာကိုလည်းညောင်းထိုက်ရမယ်ပြီးရင်တိုင်းသားရဲ့လူကျင်တဲ့ဟာကိုအတိတ်မဖော်နိုင်ဖို့အတွက်ဒီနေ့ဆွေးနွေးရမှာပေါ့အခုကသလိုရှိရင်တိုင်းသားတွေလူကျင်တာအကောင့်တွေပေါ်လာတာနည်းတယ်လေကျွန်တော်မြင်တာတော့အဲ့လိုပဲအဲ့တော့နားလည်းမရှိတော့တဲ့လုံဆိုင်ဆောင်ရွက်ချက်မလိုအပ်တဲ့အကြောင်းတော့ဒါချုပ်အပြင်ပြောပြလိုပါတယ်
မြန်မာအစိုးရနဲ့တိုင်းသာလက်ထက်ကဖွဲ့ဆယ်ဖွဲ့တို့ NCA ပြည်ရလက်မှတ်ရေးသူထားရမှာကရင်မျိုးရန်စီယုံ KNU နဲ့တမတော်တို့ကြားစီရင်သိမ်းမှမှုတွေရှိနေတယ်လို့ဆောင်းပိုင်းရှမ်းပြည်တမတော် RCSN နဲ့တမတော်ကြားရန်ပန်ရန်ကတိုက်ပွဲဖြစ်ပွားနေပါတယ်။ဒါပေမဲ့မြောက်ပိုင်းဒေသလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ UWSC ဝပြည်သွေးစည်းညီညွတ်ရေးဖွဲ့မိုင်းလာဖွဲ့ကချင်လွတ်လပ်ရေးဖွဲ့ KIU မြောက်ပိုင်းရှမ်းပြည်တမတော် SSPB SSC ကိုကံဖွဲ့ MNDAA တမ်းပလောင်သက်ဖွဲ့ CNL ရခိုင်လက်နက်ကိုင်ဖွဲ့ AA တွေနဲ့တော့အပြည့်ရလက်မှတ်မရေးသူနိုင်သေးပါဘူးကျွန်တော်နိုင်ကိုအိမ်ကနေအပစင်ကဏ္ဍအတွက်စူးစီးတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဒီမိုကရေစီစနစ်စီကိုတွားရောက်နေတဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအနေအထားတွေနဲ့ပတ်သက်ပြီးတော့လေးလာတွေ့ရှိချက်တွေကိုတင်ပြတဲ့သိဖို့အစီအစဉ်နဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်တဲ့မြန်မာ့ရေးရာဆွေးနွေးခန်းအစီအစဉ်တွေကို VOA ရုပ်သံစီစဉ်တွေမှာထုတ်လည်ပြနေပါတယ်မြန်မာနိုင်ငံဒေသအသီးသီးမှာကြုံတွေ့နေရတဲ့လူ့အခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးတော့လူထုအနေနဲ့ဘာတွေသိထားသင့်ပါလဲလက်တွေ့ဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတင်ပြထားပါတယ်ဒီအစီအစဉ်တွေကို VOA မြန်မာပိုင်းစနေနေ့TV Magazine စီစဉ်မှာအပတ်စဉ်တစ်လှည့်စီတင်ပြပေးနေပါတယ်။ရုပ်မြင်သံကြားနဲ့ DVB ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့ကြောင့်လည်းကြည့်ရှုနိုင်တာဖြစ်ပါလိမ့်။ဒီစီစဉ်ကိုစနေညနဲ့တနင်္ဂနွေမနက် Radio စီစဉ်တွေကနေလည်းထုတ်လွှင့်ပေးနေပါတယ်။ VOA စီစဉ်တွေကိုကြည့်ရှုကြတဲ့ပရိသတ်အားလုံးကိုထူးထူးကျေးဇူးတင်ပါတယ်ရှင်။
မင်္ဂလာပါရှင်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီတကယ်ပဲနိုင်ငံရေးအချက်တဲပေါ်ပေါက်နေပြီလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဒီကနေ့ဇန်နဝါရီ20ရက်နေ့ကတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသဘောထားထုတ်ပြန်ချက်တစ်ခုကိုကြေညာပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာကျင်းပပြီးသွားတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြဿနာတွေရှိခဲ့တဲ့အတွက်တမတော်သားမဲဆန္ဒရှင်တွေအနေနဲ့ရွေးကောက်ပွဲကံကွက်လှတင်ဖို့ဆာရွက်ဆာရန်အထောက်အထားတွေကူးယူဝင်ပြုဖို့တောင်းဆိုရမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဥပဒေနဲ့မညီဘူးဆိုပြီးတုတ်ပြန်ခဲ့တဲ့အကြောင်းတမတော်အနေနဲ့မြို့နယ်ပေါင်း300ကျော်ကမဲဆင်းတွေကိုစီစစ်ခဲ့ရမှာထပ်နေတဲ့မဲဆင်း3သန်းနီးပါးမဲမသမာမှုဖြစ်စေနိုင်တဲ့အခြားမဲဆင်း4သန်း6သိန်းကျော်စုစုပေါင်းခေါင်းသံ6သိန်းကျော်တွေးရှိခဲ့တဲ့အကြောင်းဒီပြဿနာတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖြေရှင်းမပေးတဲ့အတွက်တမတော်သားကိုယ်စားလှယ်တွေပါဝင်ပြီးပြည်ထောင်စုလွှတ်တော်အထူးအစည်းအဝေးကျင်းပပေးဖို့တောင်းဆိုရမှာလဲပြည်ထောင်စုလွှတ်တော်ဘက်ကငြင်းဆန်ခဲ့ကြောင်းတမတော်အနေနဲ့ခုလိုတောင်းဆိုတာဟာအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေကိုထိခိုက်နစ်နာစေလို့ရင်းမဟုတ်ပဲရွေးကောက်ပွဲရလတ်ကိုသံတရားကင်းစွာနဲ့အတိမတ်ပြုလို့ရင်းဖြစ်ကြောင်းတမတော်အနေနဲ့ပါတီလုပ်ငန်းတွေမှာပါဝင်ပတ်သက်ခြင်းလည်းမရှိတဲ့ကြောင်းတကြောလက်ရှိနိုင်ငံရေးအချက်အလက်ကိုကြော်လွှားနိုင်စေဖို့အတွက်ပြည်ထောင်စုလွှတ်တော်ကဖြစ်စီနိုင်ငံတော်အစိုးရကဖြစ်စီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖြစ်စီနီးလန်းရှာဖြေရှင်းပေးဖို့သဘောထားထုတ်ပြန်အပ်ပါသည်ဆိုပြီးဖော်ပြထားပါတယ်တမတော်ရဲ့ထုတ်ပြန်ချက်ထဲမှာထူးခြားတာတစ်ခုကလက်ရှိအခြေအနေကိုနိုင်ငံရေးအချက်အလက်ဆိုပြီးသုံးနှုံးသွားတဲ့ကိစ္စပါမြန်မာနိုင်ငံမှာတကယ်ပဲနိုင်ငံရေးအချက်အလက်တစ်ခုဖြစ်ပေါ်နေပြီလားတမတော်ကများအနာသိမ့်လိမလားဆိုပြီးပြည်သူတွေကြားပြောဆိုဆွေးနွေးမှုတွေတွေ့မြင်လာရပါတယ
်တက်မတော်ကောင်ဝေးဦးစီးချုပ်ရုံးကနေတက်မတော်အနေနဲ့ပါတီနိုင်ငံရေးလုပ်ငန်းတွေမှာပါဝင်ပတ်သက်မှုမရှိပါဘူးလို့ပြောဆိုနေပေမဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့ရွေးကောက်ပွဲအကြိုကာလကတိခိုင်ဖြိုးနဲ့သူ့ရဲ့မိဖက်ပါတီတချို့နဲ့တွေ့ဆုံမှုတွေလုပ်ခဲ့ပူပါတယ်အဲ့ဒီအချိန်ပါတီခေါင်းဆောင်တွေကနေလာမယ့်ရွေးကောက်ပွဲဟာတရားမျှတမှုရှိမှမဟုတ်တဲ့အကြောင်းဒါကြောင့်1958ခုနှစ်တုန်းကလို့တက်မတော်ကအာဏာလွှဲယူပြီးရွေးကောက်ပွဲကိုဦးစီးကျင်းပပေးဖို့ဆိုတဲ့အထိတင်ပြခဲ့ကြပါတယ်ဒါနေမကနောက်ပိုင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာတက်စခန်းတွေကိုလှည့်လည်ရင်းဘလို့ပါတီကပုံကူမျိုးကိုမဲပေးတဲ့နဲ့ဆိုပြီးပြောဆိုမှုတွေရှိခဲ့ပါတယ် သူ့မိန့်ခွန်းတွေမှာဘဲပါတီကိုမဲပေးပါဆိုပြီးတိတိကျကျနာမည်ထုတ်ပြောတာမရှိပေမဲ့ကြီးခိုင်ပြိုးပါတီကိုမဲပေးဖို့တွယ်ဝိုက်ပြီးပြောဆိုတဲ့သဘောဖြစ်ခဲ့ပြီးနောက်ပိုင်းသတင်းမီဒီယာကောင်စီကတဆင့်တည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေကန့်ကွက်ခဲ့တဲ့အတွက်ဗိုလ်ချုပ်မှူးကြီးရဲ့အဲ့ဒီမိန့်ခွန်းဖော်ပြချက်တွေကိုမြောက်ဝတီသတင်းစာမှာဖော်ပြခြင်းမပြုတော့ပါဘူ
းရွေးကောက်ပွဲမှာသမရရွေးအစိုးရဖွဲ့မဲ့ပြည်ထောင်စုအဆင့်လွှတ်တော်နှစ်ခုအတွက် NLD က83ရာခိုင်နှုန်းပြည်ခံဖြိုးက900ရာခိုင်နှုန်းပဲအနိုင်ရခဲ့ပါတယ်။ပြောရရင်လွှတ်တော်ထဲမှာတက်ကိုစရယ်နဲ့ပြည်ခံဖြိုးအမတ်တွေပေါင်းတဲ့အရေးအတွက်နဲ့သမရတယောက်တင်နိုင်တော့မှာမဟုတ်သလိုနိုင်ငံရေးအခက်အခဲတချို့ခန့်မှန်းနေကြသလိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ရွေးကောက်ပွဲကနေတဆင့်သမရယာရူရယူရေးဆိုတာလည်းဖြစ်မလာနိုင်တော့ပါဘူး။အဲ့ဒီနောက်ပိုင်းကစတမတော်ခေါင်းဆောင်တွေအနေနဲ့ရွေးကောက်ပွဲကိစ္စအတိအလင်းဝင်ပါတော့တာပါပဲ။တမတော်ခေါင်းဆောင်တွေဘက်ကလက်ရှိဥတီရာကတော့ယူကောက်ပွဲရလဒ်ကိုသံတရာကင်းစွာနဲ့အတိမတ်ပြုခြင်းနဲ့ဒါကြောင့်တမတော်သားတွေမဲပေးခဲ့တဲ့မြို့နယ်200ကျော်ကမဲစင်းတွေကိုစီစစ်တယ်ထတ်နေတာနေနဲ့မဲမသမာမှုဖြစ်စေနိုင်တဲ့မဲစင်း9တန်းကျော်တွေ့ထားတယ်ဒီကိစ္စဖြေရှင်းပေးဆိုပြီးဖြစ်ပါတယ်ပြည်ခံမျိုးပါတီဘက်ကတော့ဒီမဲစင်းပြဿနာတွေကိုဖြေရှင်းပေးမပြီးမချင်းယူကောက်ပွဲရလဒ်အကောင့်ထဲပေါ်တာမလုပ်ပါနဲ့အောင်တနည်းကျင်းပတော့မဲ့တတရချင်းပြည်တော်စုလွှတ်တော်အဆင့်လွှတ်တော်အစည်းအဝေးတွေကိုဆိုင်းငံ့ပေးထားပါလို့ဆိုပါတယ်
ဒီကြားတဲ့လာမယ့်ဇန်နဝါရီလ29ရက်နေ့တရားလွှတ်တော်ချုပ်မှာတမရဦးဝင်းမြင့်အပါအဝင်၄ဦးနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအပါအဝင်15ဦးကိုစာချုပ်တော်အမိန့်ထုတ်ဆင့်ပေးဖို့တင်ပြထားတဲ့အမှုသုံးမှုကိုလက်ခံဖို့တင်မတင်ကြားနာမဲ့ပွဲလဲရှိနေပါတယ်နိုင်ငံတော်တမရအပါအဝင်၄ဦးကိုစာချုပ်တော်အမိန့်ထုတ်ဆင့်ပေးဖို့မန္တလေးကဥဇော်ဝိတ်ဆိုသူကရှောက်ထားတာဖြစ်ပြီးရွေးကောက်ပွဲကော်မရှင်ကိုတော့ဒီခိုင်ဖြိုးပါတီနဲ့အမျိုးသားနိုင်ငံရေးဒီမိုကရက်ပါတီခေါင်းဆောင်အရင်သမ္မတရုံးဝင်ကြီးဟောင်းဦးစိုးမောင်တို့ကရှောက်ထားတာဖြစ်ပါတယ်။တပြိုင်တည်းလိုလိုအခုရက်ပိုင်းအတွင်းနေ့စဉ်ရက်ဆက်ဆိုသလိုဒီခိုင်ဖြိုးပါတီအပါအဝင်အုပ်စုတချို့ကနေဖွဲ့စည်းပုံခြေခံဥပဒေကိုကာဝယ်မယ်။တက်မတော်ကိုထောက်ခံပွဲဆိုတာမျိုးခက်စိတ်စိတ်ကျင်းပလာကြတာကိုလည်းတွေ့ကြရပါတယ်။ဒီအခြေအနေကိုတက်မတော်ဘက်ကနိုင်ငံရေးအကျက်တဲလို့သုံးနှုံးပေမဲ့တကယ်တကယ်အသေးချာဆန်းစစ်ကြည့်ရင်တက်မတော်ခေါင်းဆောင်တွေပြည်ခိုင်ဖြိုးနဲ့သူ့အင်အားစုတွေရဲ့ဖန်တီးမှုတသက်လောက်ပဲဖြစ်ပြီးတိုင်းပြည်မှာအခြားဘာအကျက်အတဲမှစိုက်နေတာမျိုးကိုမှတွေ့မြင်ကြရမှာမဟုတ်ပါဘူးလက်ရှိအခြေအနေမှာ2008ဖွဲ့စည်းပုံခြေခံဥပဒေအရလွှတ်တော်တာဝန်ရှိသူတွေဟာဖေဖော်ဝါရီလ1ရက်နေ့မှာတတိယအကြိမ်လွှတ်တော်ခေါ်ယူထားပြီးအစိုးရအဖွဲ့အစ်ဖွဲ့တာမျိုးလုပ်ကြပါလိမ့်မယ်တက်မတော်နဲ့ပြည်ခိုင်ဖြိုးဘက်ကတော့ရွေးကောက်ပွဲရလဒ်ကိုအကောင့်ထဲပေါ်တဲ့တတိယအကြိမ်လွှတ်တော်အစည်းအဝေးကျင်းပတာအစိုးရတစ်ဖွဲ့ပြီးအာဏာလွှဲပြောင်းမှာကိုတားဆီးလိုပုံရပါတယ်။ဒီအတွက်လာမယ့်ဇန်နဝါရီလ29ရက်တရားလွှတ်တော်ချုပ်မှာစာချုပ်လွှာအမှုသုံးမှုကိုလက်ခံမခံအခြေအနေကိုစောင့်ကြည့်ကြရပါလိမ့်မယ်။တကယ်လို့များစာကျွန်တော်အမှုသုံးမှုစလုံးကိုတရားရုံးချုပ်ကလက်မခံဘူးဆိုရင်တော့တက်မတော်ဘက်ကကန့်ကွက်မှုတွေရှိနေတဲ့အတိုင်းလွှတ်တော်အကြီးအကဲတွေဟာတတိယအကြိမ်လွှတ်တော်ကိုအချိန်စရာအတိုင်းဆက်ပြီးကျင်းပသွားမယ့်အခြေအနေရှိနေပြီးအစိုးရဖွဲ့သစ်လွှဲပြောင်းတာကိုလည်းအေးအေးချမ်းချမ်းဆောင်ရွက်သွားနိုင်ပါလိမ့်မယ်
။ဒါပေမဲ့ကံမကောင်းအကြောင်းမလှစွာပဲစာကျွန်တော်အမှုတစ်ခုခုကိုသာတရားရုံးချုပ်ကကြားနာဖို့လက်ခံလိုက်ရင်အဲ့ဒီအချက်ကိုအကြောင်းပြပြီးရွေးကောက်ပွဲရလဒ်တွေကိုအကောင့်ထဲမဖော်သေးဖို့တတိယအကြိမ်လွှတ်တော်ခေါ်ယူထားတာကိုဆိုင်းငံ့ပေးဖို့တမတော်ဘက်ကပြင်းပြင်းထန်ထန်တောင်းဆိုလာနိုင်ပါတယ်အဲ့လိုတောင်းဆိုတာမျိုးကိုလက်ရှိလွှတ်တော်အကြီးအကဲတွေကလက်ခံကြမှာမဟုတ်ပါဘူးတတိယကြိမ်လွှတ်တော်ခေါ်ရေးဆက်လုပ်ကြမှာသိကြပါတယ်ဒီခါတပ်မတော်ဘက်ကဥပဒေဘောင်တွင်းကနေဆက်လုပ်เสียမရှိတော့ပါဘူးဥပဒေဘောင်တွင်းဆက်လုပ်เสียမရှိတော့တဲ့အတွက်တတိယကြိမ်လွှတ်တော်ခေါ်ယူလို့မရအောင်တားဆီးဖို့အင်အားအသုံးပြုမလားဒါမှမဟုတ်ပြဿနာကိုဥပဒေဘောင်ထဲကနေပဲဆက်ဖြေရှင်းနိုင်အောင်လာမယ့်တတိယကြိမ်လွှတ်တော်ကြမှာဒီကိစ္စတွေဆက်ဆွေးနွေးသွားတာမျိုးတရားလွှတ်တော်ချုပ်ရဲ့နောက်ပိုင်းအဆုံးဖြတ်ချက်တွေကိုအချိန်ယူစောင့်ဆိုင်းသွားတာမျိုးဘယ်လန်းကိုရွေးချယ်မလဲဆိုတာကိုတော့တပ်မတော်ခေါင်းဆောင်တွေကိုယ်တိုင်ဆုံးဖြတ်ကြရမှာဖြစ်ကြောင်းပ
ါမင်္ဂလာရှိရနေ့ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြမပြိမပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မေတ္တာဒီလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုအရင်ဆုံးသောရရှင်နဲ့ Messenger ကနေပြီးစာရေးမေးလာတာလေးတွေကိုဖြေကြားပေးခြင်းပါရနော်။စံသိန်းဆိုတဲ့သောရရှင်ကတော့ အင်္ဂလိပ်လိုတော်တော်လေးရေးပြီးတော့အကူအညီတောင်းလာတာပါ I can't get VOA Burmese news help တဲ့ VOA သတင်းတွေကြည့်လို့မရလို့ကူညီပါလို့ရေးလာပါတယ်ဟုတ်ကဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ်ဒီတော့ရှင်ကျမတို့စီကို Messenger ကနေပြီးတော့ဆက်သွယ်လာတာမလို့အဲ့ဒီ Messenger သွားလို့ရတယ်ကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာသတင်းတွေနေ့စဉ်ကြည့်ရှုလို့ရပါတယ်နော်နောက်တော့ရှင် Now Angel ဆိုတဲ့တော်ရှင်ကကျမတို့စီကို Messenger ကနေပြီးတော့စာရေးလာတယ်လို့နောက်ပိုင်းမှာတော့ကျမ email ကနေပို့လာတာလည်းတွေ့ရပါတယ် Messenger ကစာကိုတော့ကျမအေး Messenger မှာပဲပြန်ပေးလိုက်ပါရင်နော်ဒီတော်ရှင်ကဒေါ်လာလောက်တန်းရဲ့ American 3 ETM အစီအစဉ်အားလုံးကို PDF file နဲ့လိုချင်ပါတယ်ဟုတ်ကဲ့ကျမတို့ viewer ကအစီအစဉ်တွေကို website နဲ့ Facebook စာမျက်နှာတို့မှာဖော်ပြတဲ့အခါမှာကျမတို့ viewer website ကနေတဆင့်တင်ရတာမလို့ PDF နဲ့ချိတ်ပေးတာမျိုးမဟုတ်ပါဘူးရှင်အဲ့တော့ PDF file တော့မရှိပါဘူး။ဒါပေမဲ့ဒေါ်လာလောက်တန်းရဲ့အင်္ဂလိပ်စာအစီအစဉ်ကိုနားထောင်ခြင်းနဲ့နောက်ပြီးတော့စာသားတွေကိုပြန်ယူခြင်းနဲ့ဆိုတော့ကျမတို့ VOA မြန်မာပိုင်း web ဆောင်မြင်တော်မှာတွားယူနိုင်ပါတယ်။ခုနပထမတော်ရရှင်ကိုပြောသွားသလိုပဲ www.bemis.voanews.com ဆိုရက်ကျမတို့ရဲ့ VOA အဓိကပင်မစာမြင်တော်မှာတွားပြီးတော့ယူနိုင်ပါတယ်ရှင်။ဒီတော်ရရှင်ကိုကျမ Messenger ကစာပြန်ပေးတဲ့နေရာမှာလဲအဲ့ link လေးကိုထည့်ချိတ်ပေးလိုက်ပါတယ်။အဲ့မှာအင်္ဂလိပ်စာအစီအစဉ်ကိုစာသားရောအတန်ရောနဲ့ပါတင်ပေးထားတာပါကျမတို့အစီအစဉ်ဒီကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နောက်ထပ်ကြော်ဟင်းဆိုတဲ့တော်ရှင်မေးလာတာကတော့မင်္ဂလာပါတဲ့ VOA ကိုမနဲ့ဘဲအချိန်မှလွှင့်ပါလေညဆိုရင်ရောဘဲအချိန်မှလွှင့်ပါလေ VOA တဲ့ဟုတ်ကဲ့တိုင်းရိုင်းနားထောင်ခြင်းနဲ့ဆိုရင်တော့မနဲ့ဆိုရင်မနဲ့6နာရီကနေ9နာရီအစီအစဉ်ဖြစ်ပါတယ်ညဘက်မှာတော့ည9နာရီက10နာရီအစီအစဉ်တွေကဓာတ်ရိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်။ဓာတ်ရိုက်မှာအချိန်ချင်းပြန်လွှင့်တာတွေလည်းရှိပါတယ်ရှင်။အဲဒီကိုလိုင်းတိုမီတာရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တယ်လို့မျိုးကျွန်တော် Facebook စာမျက်နှာမှာလည်းဓာတ်ရိုက်နားဆင်လို့ရပါတယ်။ Facebook ဆိုလို့ Facebook တခုတည်းမဟုတ်ပါဘူး။ Internet စာမျက်နှာမှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်။အဲဒီ Internet နဲ့ Facebook စာမျက်နှာမှာဆိုရင်တော့ဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်နောက်ပိုင်းညီမလည်းပြန်ပြီးတော့နားဆင်လို့ရအောင်ကျွန်တော်တင်ထားပေးပါတယ်။ဒါကြောင့်မလို့အချိန်မရေးတော့ပြန်ပြီးတော့နားဆင်လို့ရပါတယ်။ကျမတို့ VOA မြန်မာပိုင်းကရုပ်မြင်သံကြားအစီအစဉ်တွေလည်းနေ့စဉ်ထုတ်လွှင့်ပေးနေတာမလို့ဂျိုးရုဆလောင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်တယ်လို့အဲဒီစာမျက်နှာတွေမှာလည်းအဲဒီ Facebook တို့ဒီ Internet စာမျက်နှာတို့မှာလည်းတွားပြီးတော့ပြန်ပြီးတော့ကြည့်ရှုနိုင်ပါတယ်။ဒါရိုက်လည်းကြည့်ရှုနိုင်ပါတယ်ရှင်။မြန်မာနိုင်ငံမှာကိုဗစ်ကပ်ေးမြန်မာနိုင်ငံဆိုလို့မြန်မာနိုင်ငံတခုတည်းမဟုတ်ပါဘူးเนาะကမ္ဘာနိုင်ငံအားလုံးအမေရိကန်ပြည်အစုမှာအဆိုးဆုံးဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ေးကျနေတာတနှစ်နီးပါးတောင်ရှိလာတော့မယ့်အချိန်မှာဒီလိုမျိုးကိုရိုနာကပ်ေးတန်တင်ပြီးလူအားလုံးဒီအခုနေကောင်းနေကြတဲ့သူတွေရောနောက်ပြီးရောဂါကူးစက်ခံရတဲ့သူတွေရောအားလုံးစိုးရိမ်တကြီးရှိနေကြတဲ့အခြေအနေတော့လည်းဖြစ်ပါတယ်ဒီမှာသောရရှင်တယောက်ဒီလိုမျိုးစိုးရိမ်နေရတဲ့အနေအထားကိုဖော်ပြလာတဲ့သောရရှင်တယောက်ရဲ့စာကိုပြောပြပေးစီမှာတယ်ခင်မင်းဆွေဆိုတဲ့တော်ရှင်ရေးလာတာပ
ါရန်ကုန်လူလူကပန်းချံထွက်လေးငင်းခံကြနာအစိုးရစီက mask အလကားမရတာအလုံးမရှိရစားစရာမရှိတာနဲ့အကြောင်းအမျိုးမျိုးပြောင်းနေကြပါတယ်အစိုးရစီကန်းချက်ချတာရိုးရိုးလေးပါမလို့အရင်အပြင်မထွက်ပါနဲ့6ပေကွာမှနေပါ mask တပ်ပါလက်ဆေးပါဒီဟာလေးကိုလေးလေးဆဆနှစ်ပတ်သုံးပတ်လောက်လိုက်နိုင်ရင်အောင်မြင်သွားမှာပါဖြီသူတွေကဘာသာကိုအသိမရှိနိုင်တာအလွန်ပဲဝမ်းနည်းစရာကောင်းပါတယ်အစိုးရကိုကန့်လန့်တိုက်အပျော်ကြိုက်တာလုပ်နေရင်ကိုနဲ့ကိုပြည်သူပြည်သားတွေဒုက္ခရောက်သေးကြရမယ်။တိုင်းပြည်ဘလောက်နဲ့နာဆုံးရှုံးမလဲဆိုတာသိကြပါစေပဲဆုတောင်းပါရစေ။မန္တလေးလိုစီကန်းလုံနိုင်ရင်ကောင်းပါရစေ။မလိုက်နိုင်ရင်တိတိကျကျအရေးယူပါ။ပတ်စံမပေးနိုင်ရင်တန်ရှင်းရေးလုပ်ခိုင်းတဲ့တန်စနစ်မျိုးအရန်ကောင်းပါရစေ။ဥပဒေပေါ်မှာဘယ်သူမှမရှိစေဖို့ပဲတည်ထားရပါမယ
်။လူတွေပို့ပြီးစီကန်းလိုက်နာနိုင်ကြရင်တော့ဒီယောဂါကိုမြင်မြင်နဲ့အမြင့်ပြုတ်ကာကွယ်နိုင်မှာပါတဲ့ဟုတ်ကဲ့။အခုတော့ကျွန်တော်တို့ဒီကမ္ဘာပေါ်မှာဒီကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်ကာကွယ်ဆေးလည်းထွက်နေပါပြီเนาะဒါပေမဲ့လူများစီတော့ကြဲကြဲပြင်းပြင်းမရောက်နိုင်သေးဘူးဖြစ်ပါရင်ဒါကြောင့်မလို့ဒီကျွမ်းကျင်တဲ့ကျန်းမာရေးပညာရှင်တွေကလည်းအကြံပေးတာကကာကွယ်ဆေးထွက်ပြီဆိုရင်လူတွေပေါ့ယော့ပြီးတော့ပြန်များထွက်တာမျိုးတွေနောက်ပြီးတော့စီကန်တင်းကျပ်မှုမျိုးတွေကိုတိတ်ပြီးတော့မလိုက်နာတာမျိုးတွေမလုပ်ကြပါနဲ့လို့လည်းသတိပေးပါတယ်ဘာလို့လဲဆိုတော့ဒီကက်ယောဂါကာကွယ်ဆေးကိုယ်စီကိုမရောက်လာသေးခင်ဒီချိန်မှာယောဂါကူးစက်မှုတွေအများကြီးတိုးပွားလာနိုင်တယ်ဆိုပြီးတော့သူတို့စိုးရိမ်ကြီးနေတယ်ပေးနေတာဖြစ်ပါလေရှင်ကျော်ကျော်ဆိုရတော့ရှင်ကတော့ညဘက်9နာရီဖလွင့်လာတဲ့ကိုကျော်ကျော်ကြီးညဘက်9နာရီအစီအစဉ်လွှင့်ပါတယ် mobile phone မှာ application နဲ့ နားထောင်ကျင်တာလားမေးကျင်ပါတယ်နော် application နဲ့ဆိုရင်တော့ကျမတို့ကအ ဒီတနင်္ဂနွေအစီအစဉ်ကို9:00အစီအစဉ်လို့တော့ရေးမထားဘဲနဲ့အဲ့9:00အစီအစဉ်မှာပါတဲ့အစီအစဉ်အသေးစိတ်ကိုရေးပြီးတော့တင်ထားပေးပါတယ်ဒါကြောင့်မလို့ဖြစ်နိုင်တာကတခြားအစီအစဉ်တွေနဲ့ရောပြီးတော့သေးချာဟိုမတွေ့လိုက်ဘူးလားအဲ့ဒါမျိုးဖြစ်နိုင်ပါတယ်နော်ဒါမှမဟုတ်လေဒီ application က နားထောင်လို့ရတဲ့ audio အစီအစဉ်တွေမှာဘေးနားမှာမိနစ်60ဆိုတဲ့ဟာလေးကိုရွေးမယ်ဆိုရင်တော့ဒါကတနင်္ဂနွေည9:00အစီအစဉ်ဖြစ်ပါတယ်ဒါကြောင့်မလို့အဲ့ဒါလေးကိုနည်းနည်းလေးသတိထားပြီးတော့ကြည့်ဖို့ပြောချင်ပါတယ်ရှင်ဒါမှမဟုတ်ဒီ application ကမဟုတ်ရင်လည်းအနည်းဆုံးတော့ကျမတို့ဒီ radio ကနေနားထောင်လို့ရတယ်နောက်တစ်ခုကကျမတို့ Facebook စာမျက်နှာကနေပြီးတော့ဒီဒိုင်းရိုက်ထုတ်လွှင့်ခြင်းမှာလည်းနားထောင်လို့ရသလိုအစီအစဉ်ဟောင်းတွေကိုလည်းပြန်ပြီးတော့နားထောင်လို့ရပါတယ်အဲ့တော့မှမဟုတ်ဘူးဒီကျမတို့ view မြန်မာဝိုင်း web စာမျက်နှာတက်တက်ရှိပါတယ်အဲ့ဒီမှာဆိုရင်တော့အစီအစဉ်လည်းအားလုံးမချွင်းပြန်ရှိနေပါတယ်တခါတလေ Facebook ကနေပြီးတော့ connection မကောင်းလို့မရတာမျိုးဆိုရင်တော့မှကျမတို့ရဲ့ web စာမျက်နှာမှာဒီဟာအစီအစဉ်တွေကမပြည့်မကွက်ရှိနေပါတယ်ရှင်ကြည့်ကြည့်ပါအောင်နော် အစီအစဉ်တွေကိုအားပေးတဲ့အတွက်လည်းထူးကျေးဇူးတင်ပါတယ်ဒီမှာအစီအစဉ်တွေအားပေးတယ်ဆိုလို့နောက်ထပ်သောရရှင်တယောက်ကလည်းဒီ6နိုင်နဲ့9နိုင်အစီအစဉ်တွေကိုမြန်မာဌာန application ကနေပြန်ပြီးတော့နားဆင်ဖို့အရင်ကလို့ကျေးဇူးပြုပြီးတော့အစီအစဉ်ပေးစေလိုပါတယ်တဲ့ထွန်းထောက်ရောင်ကြီးဆိုတဲ့သောရရှင်ဖြစ်ပါတယ်ဟုတ်ကဲ့ပါရှင်ခုနကပြောသွားသလိုပဲအစီအစဉ်တွေအကုန်လုံး application မှာအခုနားဆင်လို့ရပါတယ်နားထောင်ကြည့်ပါအောင်နော် အစီအစဉ်ဆိုလို့ကျမတို့အစီအစဉ်တစ်ခုကိုသဘောကျပါတယ်ဆိုပြီးစာတို့လေးရေးလာတယ်သောရရှင်ကတော့ဦးအောင်သိန်းဆိုတဲ့သောရရှင်မှာဒီသောရရှင်ကဒီသောရရှင်ကြိုက်တဲ့အစီအစဉ်ကတော့တိတ်ပန်တဲ့နည်းပညာကဏ္ဍဖြစ်ပါတယ်တိတ်ပန်တဲ့နည်းပညာကဏ္ဍကိုများစွာနှစ်သက်ကြောင်းပါတဲ့ခတ်တူတူလေးရေးလာပါတယ်အတူဆုံးရေးလာတာပါဟုတ်ကဲ့ဒါပေမဲ့အထူးဝမ်းသာရပါတယ်ကျေးဇူးအများကြီးလည်းတင်ပါတယ် ပြောရစီစင်တကိုအမြဲတမ်းနားဆင်လာပါတယ်လို့ရေးလာတဲ့သောရရှင်ကတော့သူခက်ကြကြလေးကရေးလာတဲ့စာတစ်ခုအရင်တွေ့ရပြီးတော့မှကျမတို့ view messenger လေးကနေပြီးတော့ဒီတစ်ခေါက်အစာထက်ရေးလာတာပါသူက view ကိုအဆက်အသွယ်ရလို့ဝမ်းသာလိုက်တာတဲ့ view နားထောင်လာတာနဲ့ဘလောက်တောင်ကြာမှန်းမသိတော့ပါဘူးကိုရင်ဘွားဆရာတော်ကြီးနားတွေကဝါသနာပိုင်နေတာအခုအသက်တောင်58နှစ်ရောက်ခဲ့ပါပြီအလုံးမခံမဲနားဆင်ခဲ့ပါတယ်တဲ့အင်္ဂလိပ်စာမတက်တော့အဆက်အသွယ်ဘယ်လိုလုပ်ရမှန်းမသိဖြစ်နေခဲ့တာပါဆိုပြီးတော့ဒီသောရရှင်ကအခုလိုမျိုးမှန်မှန်ကန်ကန်မြန်မြန်ဆန်ဆန်သတင်းတွေလွှင့်ပေးတဲ့ view ရဲ့ဖွဲ့သားတွေအားလုံးမင်္ဂလာပါဆိုပြီးတော့ Facebook ကနေ Facebook Messenger အသုံးပြုတော့စာရေးလာတာပါရှင်ဒီသောရရှင်ကအခုဖြစ်ပေါ်နေတဲ့ကပေးစုနဲ့ပတ်သက်ပြီးတော့သတင်းတွေတင်ဆက်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါလောလောဆယ်တော့ကိုရိုနာကပ်ရောဂါဒီရေးပေါ်အခြေအနေကြောင့်ကျမတို့ view ရဲ့အဖွဲ့သားတွေအားလုံးတရားမှယုံမှမရှိဘဲနဲ့အိမ်တွေကနေအတီးတီးအဝေးကနေအလုပ်လုပ်ကြရတာဖြစ်ပါတယ်အဝေးကနေအတန်လွှင့်ကြရတာပါဒါကြောင့်မလို့ကျမတို့မနေ့ပိုင်းတစ်ခါညပိုင်းည9နာရီကနေ10နာရီတစ်ခါသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ရက်တိုင်းကျမတို့ထုတ်လွှင့်ပေးနေကြအချိန်တွေမှာမိနစ်30သာထုတ်လွှင့်ပေးနေပါတယ်ရှင် view ကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။ view တိချစ်သောရရှင်တွေအတွက်မြစ်တာဒီလက်စာမြမသချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်။ Tomorrow view မြမပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာဒီလက်ဆောင်ကဏ္ဍမှာဒီသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်လာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရစင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်သောရရှင်ကမြန်မာတချင်းလေးတပုတ်နဲ့ဖြော်ပြပေးစီမာရှင်ဒီတချင်းလေးကတချင်းဟောင်းလေးလို့လည်းပြောလို့ရပါတယ်အဲ့တော့ငါတော့ဘသူဖြက်ဖြက်မပြက်ဘူးဆိုတဲ့တချင်းကောင်းစင်နဲ့မိခလာတီးဆူထားခဲ့တာဖြစ်ပါတယ်ဝိုင်းစုခိုင်တင်ကတော့အချစ်နဲ့အလွမ်းဆိုပြီးတော့ပြန်ပြီးတီးဆူထားပါတယ်နော်နားဆင်ခံစားကြည့်ပါအောင်နော်အချစ်ဆိုရဘဝကိုပန်းစင်တဲ့တလောအချစ် မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။တော်ရရှိနေအောင်ရှင်လန်းချမ်းမြေ့ကြပါစေရှင
ဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဟောင်ကောင်ကျွန်းကလက်တွန်းလှဲနဲ့တောင်တက်သမားတဦးဟာအမြင့်မီတာ300ရှိတဲ့အဆောက်အဦးတစ်ခုကိုကျိုးနဲ့တွေ့တက်ပြခဲ့ပါရယ်။အိန္ဒိယနိုင်ငံဂူဂျရက်ပြည်နယ်မှာအင်္ဂလိပ်လို Dragon Fruit မြန်မာလို ငကမောက်သီးလို့ခေါ်တဲ့အသီးကိုတရုတ်နိုင်ငံနဲ့ဆက်ဆက်နေတာကြောင့်ဟင်ဒီလို ကမလန်အင်္ဂလိပ်လို Lotus ဂျာပန်လို နာမည်ပြောင်းလိုက်ပါရယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေးတို့ကတင်ဆက်ထားပါရယ်။
ဟောင်ကောင်ခေါက်ဝီချင်းနဲ့တောင်တက်သမားတယောက်ဟာအမြင့်မီတာ300ရှိတဲ့အဆောက်အဦတစ်ခုကိုကျိုးနဲ့တွေ့တက်ပြခဲ့ပါရယ်။ဒိုင်ချီဝေးလို့ခေါ်တဲ့ဒီတောင်တက်သမားဟာ10နာရီလောက်ကြိုးစားပြီးအမြင့်မီတာ250အရောက်မှာတော့ဆက်ပြီးတော့တက်ဖို့အားမရှိတော့တဲ့အတွက်လက်လျှော့ခဲ့ရပါရယ်။အသက်38နှစ်ရှိပြီဖြစ်တဲ့လိုက်ဟာလူငယ်တဲ့10နှစ်ကမော်တော်ယာဉ်မတော်တဆမှုမှာအောက်ပိုင်းသေသွားတာဖြစ်ပြီးအဲ့ဒီမတိုင်ခင်က6တောင်တက်ချန်ပီယံတယောက်ဖြစ်ပါရယ်။လက်တွန်းလဲပေါ်မှာထိုင်ပြီးပူလီစနစ်နဲ့တွေ့ကျန်းထားတဲ့ကျိုးကိုဆွဲတက်ရတာဖြစ်ပြီးမှန်တဲ့အဆောက်အုံတွေကကြောက်တောင်တွေမှာလူထွက်ထားစရာအပေါက်တွေအငုတ်တွေမရှိတာကြောင့်ပို့ပြီးတော့ခက်ခဲတယ်လို့လိုင်းကပြောပါရယ်အခုလိုမအောင်မြင်ခဲ့ပြီမဲ့လို့လဲခေါင်းအောက်ပိုင်းတန်းရရခဲ့သူတွေကိုကူညီဖို့အတွက်အမေရိကန်ဒေါ်လာ6,900ကျော်ကိုတော့ရပုံငွေအဖြစ်ရှာပေးနိုင်ခဲ့ပါရယ်အခုလက်ရှိမှာတော့လိုင်းဟာတောင်တက်နီးပြတရားအဖြစ်အသက်မွေးနေပြီးမတန်ဆွမ်းတွေကိုခွန်အားနည်းသူတွေအဖြစ်မထင်စေချင်တာကြောင့်အခုလိုတက်ပြခဲ့တာဖြစ်တယ်လို့ပြောပါရယ်ရှင်
အိန္ဒိယနိုင်ငံဝန်ကြီးချုပ်နရန်ဒရာမိုဒီရဲ့ဝေးရဇာတိဂူဂျရက်ပြည်နယ်မှာအင်္ဂလိပ်လို Dragon Fruit မြန်မာလို ငကမောက်သီးလို့ခေါ်တဲ့အသီးကိုတရုတ်နိုင်ငံနဲ့ဆက်ဆက်နေတာကြောင့်ဟင်ဒီလို ကမလန်အင်္ဂလိပ်လို Lotus ဂျာပန်လို နာမည်ပြောင်းလိုက်ပါတယ်။အခုလက်ရှိမှာတရုတ်နဲ့အိန္ဒိယနိုင်ငံအကြားဟိမွန်နာနယ်စပ်ကိစ္စအငင်းပွားနေပြီးနယ်စပ်မှာနှစ်ဖက်စစ်တပ်ရင်ဆိုင်ထားတာပါ။ပြီးခဲ့တဲ့ဇွန်လတုန်းကတရုတ်စစ်တပ်နဲ့နှစ်ဖက်ရိုက်နှက်မှုအပြီးအိန္ဒိယစစ်သား20ဦးသေဆုံးခဲ့တာကြောင့်အိန္ဒိယကတရုတ်နိုင်ငံကလုပ်တဲ့ပစ္စည်းတွေတင်သွင်းမှုရှော့ချခဲ့တယ်လို့ ်တရုတ်နိုင်ငံလုံး smartphone app တွေကိုလည်းပိတ်ပင်ခဲ့ပါတယ်။ဂျာပန်လိုတက်စာဝန်ကြီးချုပ်မိုဒီ BJP ပါတီရဲ့တင်ကြေတာလည်းဖြစ်ပါတယ်။ငကမောက်သီးကိုဂျာပန်လိုနာမည်ပြောင်းတဲ့အကြောင်းပြီးခဲ့တဲ့အင်္ဂါနေ့ကဂူဂျာရက်ပြည်နယ်ဝန်ကြီးချုပ် VJ Rupani ကသတင်းမီဒီယာတွေကိုပြောကြားခဲ့တာပါ။ငကမောက်သီးဆိုင်တဲ့လယ်သမားတွေကလည်းနာမည်ပြောင်းလိုက်တဲ့အတွက်ပူရောင်းရမယ်လို့မျှော်လင့်တဲ့အကြောင်းပြောပါရတယ်။တခြားပြည်နယ်တွေမှာတော့အဲ့ဒီလိုနာမည်ပြောင်းမှုအစီအစဉ်မရှိသေးပါဘူးခင်ဗျာ
။ကီးယားနိုင်ငံကကားတစ်စီးရဲ့ရှေ့မိကြီးတဲ့ပါဒူးကောင်ရှင်လိုက်ထဲ့တယ်လာပြီးတူရကီဘက်မှမှောက်ခိုရောင်းမှုကျူးစားတာကိုတူရကီအကောက်ခွန်ဌာနကဖန်ဆီးလိုက်ပါတယ်။နိုင်ငံခြားဈေးနှုန်းကွာခြားမှုကြီးလွန်လာကြောင်းစီးမြဘက်ကနေတူရကီကိုမွေးမြူရေးတရိတ်ဆန်တွေမှောက်ခိုရောင်းတာဈေးွက်ကြီးတစ်ခုဖြစ်လာနေတာပါ။ပုံမှန်အတိုင်းဆိုရင်အကောင်လိုက်အရှင်မောင်းသွင်းလာရင်တော့ကင်းတဲ့တက်ဖွဲ့တွေကစစ်ဆေးတွေးရှိရင်စီးရီးယားဘက်ကိုပြန်မောင်းထုတ်လို့ရှိပါတယ်။အခုတစ်ခေါက်ကတော့တိုးကိုအတန်ထွက်မှဆိုတဲ့အတွက်ပါဇက်တွေလက်တွေခြေတွေကိုတိတ်တွေနဲ့ပတ်ထားပြီးကားရှိမီးကြီးရဲ့အနောက်ထဲမှာထည့်ထားတာပါ။ကားကိုယ်တွေနဲ့အင်ဂျင်ကအနောက်ဘက်မှာလည်းနောက်ထပ်တိုးတွေဖမ်းမိခဲ့ပါတယ်။အခုလိုဖမ်းမိခဲ့တဲ့တိုးတွေကိုတူရကီနိုင်ငံဘက်မှစောင့်ရှောက်ထားပါရဲ့ရှင်။
နာမည်ကြီးတင်တင်ကတ်တွန်းဇက်ကောင်ရဲ့ပကြီကားတစ်ချက်ကိုအမေရိကန်ဒေါ်လာ၄သန်းနီးပါးနဲ့လေးလံတင်ရောင်းချနိုင်ခဲ့ပါတယ်။ဒီပကြီကားကိုတင်တင်ကတ်တွန်းရေးဆွဲသူဘယ်လ်ဂျီယံရုပ်ပြရေးဆရာဂျော့ချ်ရမ်မီကရေးဆွဲထားတာဖြစ်ပြီးသူဟာကလောင်နာမည်ဟာဂျေးအဖြစ်လူသိများသူဖြစ်ပါတယ်။ဒီပကြီကားကိုဒုတိယကမ္ဘာစစ်မတိုင်ခင်ကထုတ်မဲ့ The Blue Lotus စာအုပ်ရဲ့ညနေဖုံးအဖြစ်သုံးဖို့ရေးဆွဲခဲ့တာဖြစ်တယ်လို့ Acquia လေးလံဌာနကပြောပါတယ်။လေးလံတန်ဖိုးအမေရိကန်ဒေါ်လာ3.86တန်းမှာလေလံဌာနအတွက်ဝန်ဆောင်ကြီးလည်းပါဝင်ပြီးတော့ဘယ်သူဝယ်သွားသလဲဆိုတဲ့အမိကိုတော့မဖော်ပြပါဘူးခင်ဗျာ
တော်ရရှင်များရှင်တင်းနင်းကွနေနေညာပိုင်းတွေ့အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်Johns Hopkins တက္ကသိုလ် Coronavirus Center စီးရင်အချက်အလက်တွေအရတကဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူတန်းတရာပြည့်တော်မှာဖြစ်ပါတယ်။ COVID-19 ကြောင့်သေဆုံးသူကလည်း2,000ကျော်ရှိနေပြီးဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson က American သမ္မတ Joe Biden နဲ့ပထမဆုံးအကြိမ်တယ်လီဖုန်းဆက်သွယ်စကားပြောပြီး American နဲ့ Britain ကြားကုန်သွယ်ရေးသဘောတူညီချက်ရရှိရေးဆန္ဒပြင်းပြနေကြောင်းအသိပေးပြောကြားလိုက်ပါတယ်။ကဘာလုံးဆိုင်ရာ Coronavirus ကရောဂါတုံ့ပြန်ရေးနဲ့ American တို့ပါရီသဘောတူစာချုပ်နဲ့ WHO ကဘာကျန်းမာရေးအဖွဲ့ရဲ့ပြန်လည်ဝင်ရောက်တာအပါအဝင်ကမ္ဘာကိစ္စရဲ့အတော်များများကိုခေါင်းဆောင်နှုတ်ဆွေးနွေးနေချိန်မှာကုန်သွယ်ရေးသဘောတူညီချက်ကိစ္စကိုဝန်ကြီးချုပ် Boris Johnson ကတွန်းအားပြီးပြောကြားလိုက်တာဖြစ်ပါတယ်။ Bangladesh နိုင်ငံအနေနဲ့မြန်မာနိုင်ငံကနေစံတန်ချိန်တသိန်းဝယ်ယူသွားမှာဖြစ်တယ်လို့ Bangladesh အာဏာပိုင်တွေကပြောပါတယ်။ Bangladesh အစိုးရအနေနဲ့တိုင်းပြည်မှာရှိတဲ့လူဦးရေတန်း160အတွက်အခြေခံစားသောက်ကုန်ဖြစ်တဲ့ဆန်ရှားပါမှုပြဿနာကိုဖြေရှင်းနိုင်ဖို့အတွက်အခုလိုမြန်မာနိုင်ငံကနေစံဝယ်ဖို့လှုံ့ဆော်တာလေးဖြစ်ပါတယ်။တရုတ်နဲ့ထိုင်ဝမ်အကြားတင်းမာမှုတွေရှိနေချိန်မှာပဲအမေရိကန်ရဲ့လေရင်တင်စစ်သင်္ဘောအုပ်စုဟာတောင်တရုတ်ပင်လယ်တွေကိုဝင်ရောက်သွားခဲ့တယ်လို့အမေရိကန်စစ်တပ်ကဒီကနေ့ပြောပါတယ်။ Pratas Jonesuri အမိကသူတို့ရဲ့လေကြောင်းရန်ကာကွယ်ရေးစုံတွေကိုတရုတ်နိုင်ငံဘုံကျဲလေရင်တွေနဲ့တိုက်လေရင်တွေကျူးကျော်ဝင်ရောက်ခဲ့တယ်လို့ထိုင်ဝမ်ကပြောလိုက်တဲ့စနေနေ့မှာပဲအမေရိကန်ရဲ့စစ်သင်္ဘောအုပ်စုဟာလည်းတောင်တရုတ်ပင်လယ်တွေကိုဝင်ရောက်သွားခဲ့တာဖြစ်တယ်လို့အမေရိကန်ရဲ့ Indo-Pacific စစ်ဌာနချုပ်ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်တော်ရရှင်များရှင်တင်းငွေနေညာပိုင်းတွေ့ VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပေးနာဆင်နေအတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနေတကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျွန်မများသစင်အောင်ပါ
This program has come to you from the Voice of America, Washington.